Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်အောက်တိုဘာလ15ရက်စနေနေ့မနေ့ကင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မခင်ဗျာတပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးမှာပါ ရုရှားကယူကရိန်းမှာလက်နက်ကြီးတွေနဲ့ဆက်ပြီးတိုက်ခိုက်နေတယ်လို့လူသားစာနာမှုနဲ့ကျန်းမာရေးအကူအညီတွေလိုအပ်နေတဲ့ယူကရိန်းအတွက်ကုလသမဂ္ဂကကူညီမယ်လို့ဥရောပဒေသဆိုင်ရာ WHO အကြီးအကဲကပြောပါတယ်မြောက်ကိုရီးယားကတော့နောက်ထပ်ပယ်ထိန်တက်ဒုံးကြီးပြစ်လွတ်တာအပြင်ကမ်းရိုးတန်းတွေကိုအမြောက်တင်နဲ့ပစ်ခတ်နေတာပါဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညာဝင်းအောင်ရင
်ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန်းရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ဒီကနေ့နေပြည်တော်မှာဒီ NCA အပြည့်ရစာချုပ်လက်မှတ်ထိုးတဲ့9နှစ်ပြည့်အခမ်းအနားကိုကျင်းပဖို့ရှိနေပါလေ။
လောလောဆယ်ဆယ်ကတော့9ဖွဲ့ဆက်ရောက်မယ်လို့ကြီးရတာပေါ့နော်။ NCA လက်မှတ်ထိုးခဲ့တဲ့ကောင်းဆောင်ကြီးကိုဘိုင်နေနဲ့ဖိတ်တယ
်လို့လက်နက်ကိုင်အဖွဲ့တာဝန်ရှိသူတို့ပြောကြားသွားတာဖြစ်ပါတယ်။သတင်းလေးအပြီးမှာပဲအပြည့်စုံကိုနားဆင်ရပါမယ်။ဒါအပြင်အခြားနိုင်ငံတကာစိတ်ဝင်စားဖွယ်ရာသတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်ဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်နေပါတယ်။အခုတော့ဒီထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ခင်ဗျာ
။ရုရှားတပ်တွေကယူကရိန်းမျိုးကြီးတွေကိုဆက်ပြီးတော့တိုက်ခိုက်နေတာဖြစ်ပြီးတော့ယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခါခီဖ်မှာဆိုရင်မစ္စရယ်တုံးကြီးအ ਨੇ စုံ၄စင်းနဲ့ပြစ်ခတ်ခဲ့တာပါ။ယူကရိန်းကလည်းရုရှားနိုင်ငံထဲကိုအမြောက်နဲ့ပြန်ပြီးပြစ်ခတ်ခဲ့တဲ့အတွက်လက်နက်သုံးလောင်းရုံတစ်ခုကိုထိမှန်ခဲ့ပါတယ်။ရုရှားနိုင်ငံဘဲလ်ဂရက်ဒေသကလက်နက်သုံးလောင်းရုံမှာတောက်ကြံတွေကပောက်ကွဲမှုတွေဖြစ်ပွားခဲ့တယ်လို့သတင်းတွေမှာဖော်ပြတယ်လို့ဒေသအုပ်ချုပ်ရေးမှူးကလည်းတိုက်ပွဲဖြစ်ပွားကြောင်းသူ့ရဲ့ဆိုရှယ်မီဒီယာမှာရေးပါတယ်။ယူကရိန်းအရာရှိတွေဘက်ကတော့သူတို့တိုက်ခိုက်တာကိုထုတ်မပြောကြသေးပါဘူး။ရုရှားသမ္မတဗလာဒီမီယာပူတင်ကသူ့တပ်သားတွေတိုးချထားတာတွေခုခံပြောဆိုနေခြင်းမှာပဲယူကရိန်းမှာတိုက်ခိုက်မှုတွေဆက်ပြီးဖြစ်ပွားနေတာပါရုရှားကယူကရိန်းနိုင်ငံကိုဖျက်ဆီးဖို့မဟုတ်တဲ့အတွက်ယူကရိန်းမှာနောက်ထပ်ပြင်းထန်တဲ့ပြစ်ခတ်တိုက်ခိုက်မှုတွေမလုပ်တော့ဘူးလို့တောက်ကြနေမှာသမ္မတပူတင်ကပြောပါတယ်တချိန်ထဲမှာပဲယူကရိန်းတပ်တွေပြီးခဲ့တဲ့လအတွင်းရုရှားတပ်ချက်ထားတဲ့နေရာ6ကျောင်းကိုပြန်ပြီးသိမ်းပိုက်နိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်အရှိမြောက်ပိုင်းခါခီဖ်ဒေသက900ကျော်နဲ့ခါဆင်ဒေသကမဟာဗျူဟာကျတဲ့အချက်ချာနေရာ85နေရာအပြင်ဒုံးစင်နဲ့လူဟန်စ်ဒေသတွေကနေရာ40ကျော်ကိုပြန်ပြီးသိမ်းယူနိုင်တာလို့ယာယီသိမ်းပိုက်ထားတဲ့ဒေသများပြန်လည်ပေါင်းစည်းဝင်ကြီးဌာနကပြောပါတယ
်ယူကရိန်းနိုင်ငံမှာအင်တာနက်ဝန်ဆောင်မှုပေးနေတဲ့ Starlink Internet Line အတွေ့သူပိုင်ဆိုင်တဲ့ SpaceX Rocket ကုမ္ပဏီကနေအကန့်အသတ်မရှိငွေချေးအထောက်ပံ့မပေးနိုင်တော့ဘူးလို့ကမ္ဘာကျော်မီလီယံနာတထည်ကြီး Elon Musk ကတောက်ကြနေကပြောပါတယ်ရုရှားကျူးကျော်စစ်ကိုရင်ဆိုင်နေရတဲ့အချိန်ကာလအတွင်းယူကရိန်းအရက်ဖက်နဲ့စစ်ဘက်အတွေ့အင်တာနက်အသုံးပြုဖို့အတွက်ကို Starlink Internet ကအကူအညီပေးထားတာဖြစ်ပါတယ်အဲ့ဒီ Starlink Internet ဝန်ဆောင်မှုအတွေ့ထောက်ပံ့ရတဲ့ငွေချေးတွေကိုတာဝန်ယူပေးဖို့ SpaceX Rocket ကုမ္ပဏီကနေAmerican Pentagon စစ်ဌာနချုပ်ကိုတောင်းဆိုခဲ့တယ်လို့မီဒီယာတွေကနေဖော်ပြခဲ့ပြီးတဲ့နောက်မှာ Elon Musk က Twitter မှာမှတ်ချက်ရေးသားလိုက်တာဖြစ်ပါတယ်။ဒါအပြင် Russia-Ukraine စစ်ပွဲနဲ့ပတ်သက်ပြီးသူ့ရဲ့ငြိမ်းချမ်းရေးအစီအစဉ်ဟာ Russia ဘက်ကသာလိုက်လျောထားတယ်လို့ Ukraine အစိုးရကဝေဖန်ပါတယ်။အဲ့ဒီအတွက် Elon Musk နဲ့ Ukraine အစိုးရတို့ online ကနေအပြန်အလှန်တိုက်ခိုက်နေကြပါတယ်။ယူကရိန်းကိုအင်တာနက်ဝန်ဆောင်မှုအတွေ့ဆက်သွယ်ရေးဂျိုသူထိမ့်သိမ်းထားဖို့တလကိုဒေါ်လာ30နီးပါးအသုံးပြုရတယ်လို့ Starlink ကဝန်တန်းတွေကိုကိုးကားပြီးသူကပြောဆိုပါတယ်ခင်ဗျာ
ရှစ်လကျန်းနေပြီဖြစ်တဲ့ရုရှားရဲ့ဝင်ရောက်တိုက်ခိုက်မှုကိုဆက်ပြီးတော့တွန်းလှန်တိုက်ခိုက်နေတဲ့ယူကရိန်းကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကနေအကူအညီတွေပေးသွားမယ်လို့ WHO ဥရောပဒေသဆိုင်ရာအကြီးအကဲ Hans Kluge ကတောက်ကြံတဲ့ Copenhagen ရုံးချုပ်သတင်းစာရှင်းလင်းပွဲမှာထပ်ပြီးတော့ကြေညာပေးလိုက်ပါတယ
် Let me clearly state WHO is there to stay
WHO ဖွဲ့စည်းနေတဲ့ Ukraine ကျန်းမာရေးဝန်ကြီး Dr. Viktor Lashko ဦးဆောင်တဲ့ကျန်းမာရေးဝန်ကြီးဖွဲ့နဲ့အတူရက်တည်ပြီးတော့အကူအညီတွေပေးမှာဖြစ်ပါတယ်။ Ukraine ချမ်းမရေးလုပ်တာ150ကျော်နဲ့အတူလက်တွဲပြီးလက်ကူညီနေတာပါ။ February စစ်ပွဲစတင်ကြတဲ့ကစေယုံစေကံပေါင်း620အတိုက်ခတ်ခံရတယ်ဆိုတာ WHO ကအတည်ပြုထားတာဖြစ်ပြီးတော့အခုနောက်ဆုံးတိုက်ခိုက်မှုတွေကြောင့်ပျက်စီးရတာတွေအတွက်ချက်ချင်းဦးစားပေးဆောင်ရွက်မယ်လို့ပြောသွားတာပါ။ လူသားဆန္ဒမှုအရေးပေါ်အကူအညီလိုအပ်ချက်တွေများလာတဲ့အတွက်လူသားဆန္ဒမှုဆိုင်ရာအကူအညီကိုတိုးပေးမယ်လို့လည်းပြောပါတယ်။ WHO အနေနဲ့ပင်ပန်းနေပြီဖြစ်တဲ့ကျန်းမာရေးလုံခြုံရေးစိတ်ဓာတ်နဲ့ဆွမ်းဆောင်မှုကိုဆက်ပြီးမြှင့်တင်ပေးနေခြင်းပါပဲ။ယူကရိန်းပြည်နယ်ထူထောင်ရေးလုပ်ငန်းတွေကိုအကူအညီတွေတိုးပေးဖို့လိုအပ်တယ်လို့လည်းပြောပါတယ်။ယူကရိန်းက Kiev, Dnipro နဲ့တခြားမြို့ကြီးတွေမှာဒီသတင်းဖတ်တဲ့ရုရှားဘက်ကပြင်းပြင်းထန်ထန်ဘုံးကျဲတိုက်ခိုက်ခဲ့တာကြောင့်ယူကရိန်းပြည်သူတွေနဲ့သူတို့ရဲ့ကျန်းမာရေးကိုကဘာကပြန်ပြီးသတိထားလာမိကြတာလည်းဖြစ်ပါတယ်။
လာမယ့်အမေရိကန်ကြားဖြတ်ရွေးကောက်ပွဲကိုရန်သူတွေကဖျက်လုပ်ဖျက်ဆီးလှုပ်လာမှာကိုအင်တာနက်အွန်လိုင်းကနေသူတေသည်ပညာရှင်တွေကခြေရာခံရှာဖွေနေကြပါတယ်။ရုရှားတရုတ်နဲ့တခြားရန်ဘက်နိုင်ငံတွေကနေရှေ့လာမှာကျင်းပတော့မယ့်အမေရိကန်ကြားဖြတ်ရွေးကောက်ပွဲအပေါ်မှာသတင်းတူဖြန့်နာဩဇာလွှမ်းမိုးတဲ့ဆောင်ရွက်ချက်တွေလှုပ်ဆောင်ဖို့ရည်ရွယ်နေကြတာလို့အမေရိကန်အစိုးရအရာရှိတွေကသတိပေးခဲ့ပြီးသတင်းနှစ်ပတ်အကြာမှာပဲအဲ့ဒီလိုခြေရခံကြတာဖြစ်ပါတယ်အထူးသဖြင့်ရုရှားနဲ့တရုတ်တို့ဟာအသက်မဝင်တော့တဲ့ဆိုရှယ်မီဒီယာအကောင့်တွေကိုပြန်လည်အသုံးပြုလို့ရအောင်လှုပ်ဆောင်ခဲ့တာနဲ့တခြားဩစဝါလမ်းမိုးနိုင်တဲ့အနေအထားတွေကိုတိုးချဲ့လှုပ်ဆောင်ပြီးအမေရိကန်မဲဆန္ဒရှင်တွေကိုလှည့်ပြတာဗျံပရာဖြစ်အောင်လှုပ်ဆောင်ကြံစည်တဲ့အကြောင်းစိုက်ဘာလုံခြုံရေး Recorded Future ကုမ္ပဏီကအစီရင်ခံစာတစ်စောင်ထုတ်ပြန်ပြီးသတိပေးခဲ့ပါတယ်ဒါပေမဲ့လည်းရုရှားနဲ့တရုတ်နှစ်နိုင်ငံစလုံးကအမေရိကန်ရွေးကောက်ပွဲကိုဝင်ရောက်ဆွတ်ဖက်တာမလုပ်တဲ့အကြောင်းအရင်ကတည်းကတိုင်းငြင်းဆိုခဲ့ပေမဲ့လည်းအမေရိကန်ပြည်ထောင်စုဘုတ်စုံစမ်းစစ်ဆေးရေးဘျူရို FBI ရဲ့အမြင်မကြသေးခင်ကအမြင်သဘောထားအရရှားဖွေတွေးချီချက်တွေကတော့စိုးရိမ်စရာတွေပိုပြီးတိုးများလာပုံရပါတယ်ခင်ဗျာ
အမေရိကန်မြန်မာဘက်မြန်မာဘက်သားအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24 kHz 12.13 MHz 5.40 kHz 14.13 MHz 5.51 kHz 5.85 MHz နဲ့5.19 kHz 15.05 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝီအမေရိကန်တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြောက်ကိုရီးယားဟာ24နာရီအတွင်းမှာပဲနောက်ထပ်ပဲထင်းတက်ဒုံးကျည်စမ်းသပ်ပစ်လွတ်တာစစ်လေရင်တွေစစ်လွတ်တာနဲ့ကိုရီးယားကျွန်းဆွယ်နှစ်ဖက်ကမ်းရိုးတန်းတစ်ချောင်းမှာအမြောက်တွေနဲ့အချက်ပေါင်းများစွာပစ်ခတ်တာအပောင်းဝင်တိုက်ခိုက်မှုတွေကိုဇက်တိုက်လှုပ်ဆောင်နေပါတယ်။တောင်ကိုရီးယားပူးတွဲစီဦးစီးချုပ်များရဲ့အကြီးအကဲကတော့အရှိတ်နဲ့နောက်ဖက်ကမ်းရိုးတန်းတွေတစ်ချောင်းမှာညနေ9နာရီနဲ့9နာရီအတွင်းကိုရီးယားပြည်အမြောက်နဲ့အချက်ပေါင်း390လောက်ပစ်ခတ်ခဲ့တယ်လို့တောက်ကြနေကပြောပါတယ်။နောက်ဖက်ကမ်းရိုးတန်းမှာအချက်300လောက်ကိုမြောက်ကိုရီးယားရဲ့ဟေဂျူးပင်လယ်ကွေ့ကနေဂျန်ဆာကော့ကိုပြစ်ခတ်ခဲ့တာဖြစ်ပြီးတော့အရှိတ်ပင်လယ်တဲကိုတော့ဂန်ဝန်ပြည်နယ်ဂျန်ကောင်ဘက်ကနေအချက်90လောက်ပြစ်တယ်လို့ပြောပါတယ်။ဒီပြစ်ခတ်မှုကြောင့်အနောက်မြောက်ပိုင်းပင်လယ်တဲကမှရှိနေတဲ့ငါးဖန်တင်မောအဆင့်130လောက်ကိုကမ်းပြန်ကတ်ခိုင်းခဲ့ရတယ်လို့ကိုရီးယားကမ်းဆောင်တပ်ကပြောပါတယ်။အမြောက်ကြီးတွေဟာနှစ်နိုင်ငံကြားရေပြင်ပြစ်အပြစ်ရဇုံတဲကိုကြားခဲ့တဲ့အတွက်2018မှာနှစ်ဖက်လက်မှတ်ရေးထိုးခဲ့တဲ့ CMA စီးရဲသဘောတူညီချက်ကိုချိုးဖောက်တာလို့တောင်ကိုရီးယားပူတွဲစီးဦးစီးချုပ်များအကြီးအကဲကပြောပါတယ်။တောင်ကိုရီးယားအမျိုးသားလုံခြုံရေးကောင်စီကတော့မြောက်ကိုရီးယားစီးရဲလှုပ်ဆောင်ချက်ကိုပြင်းပြင်းထန်ထန်ရှုတ်ချပြီးတော့မြောက်ကိုရီးယားကုလသမဂ္ဂလုံခြုံရေးကောင်စီချမှတ်တဲ့စည်းကမ်းတွေကိုဖောက်ပြန်နေတယ်လို့ပြောပါတယ်
။ဖိလစ်ပိုင်နိုင်ငံရဲ့ကာကွယ်ရေးဆိုင်ရာမြင့်တင်မှုစူးစမ်းမှုတစ်စိတ်တစ်ပိုင်းအနေနဲ့အမေရိကန်ပြည်ထောင်စုကနေဒေါ်လာတန်100အကူအညီပေးလိုက်ကြောင်းဖိလစ်ပိုင်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးမာရီကေကာစတန်ကတောက်ကြံဒီကပြောပါတယ်ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကိုစိုက်ကပ်လာတဲ့ USS Ronald Reagan လေတင်သင်္ဘောကြီးပေါ်ကနေအမေရိကန်သံအမတ်ကြီးကအဲ့ဒီလိုကြေညာလိုက်တာဖြစ်ပါတယ
် United States has now made available $100 million in
foreign military assistance ဖိလစ်ပိုင်နဲ့ရုရှားစီကနေဒေါ်လာတန်ပေါင်း228တန်းကျော်ဖို့တန်ဖိုးရှိတဲ့ MI-70 စစ်ပတ်ဆိုင်ရာရဟယင်တွေဝယ်ယူဖို့သဘောတူညီချက်ကိုဖျက်သိမ်းဖို့အတွက်အခုလိုအကူအညီပေးတာပါလို့သူကပြောပါတယ်။အဲ့ဒီအတွက်ဖိလစ်ပိုင်အနေနဲ့အမေရိကန်ပြည်ထောင်စုကနေချီနွတ်အမျိုးအစားစစ်ပတ်ဆိုင်ရာတည်ယူပို့ဆောင်ရေးရဟယင်တွေဝယ်ယူတော့မှာဖြစ်တယ်လို့လည်းသူကပြောပါတယ်။ဖိလစ်ပိုင်နိုင်ငံဟာဆိုရင်အင်ဒိုပစိဖိတ်ဒေသအတွင်းမှာအမေရိကန်ရဲ့အကူအညီကိုအများဆုံးရရှိတဲ့နိုင်ငံဖြစ်ပါတယ်။2015ခုနှစ်ကနေ2022ခုနှစ်အတွင်းဒေါ်လာတန်ပေါင်း1100ကျော်တန်ဖိုးရှိတဲ့စစ်လေရင်တွေတန်ကြာကာကားတွေလက်နက်ငယ်တွေနဲ့တခြားစစ်ဘက်ဆိုင်ရာအသုံးဆောင်တွေလေးချင်ရည်တင်နန်းတွေကိုရရှိခဲ့ပါတယ်ခင်ဗျာ
ဟေတီမှာလူစုခန့်တွေရဲ့အကြမ်းဖက်မှုတွေနဲ့မတိမငြိမ်ဖြစ်နေတယ်လို့ငွေဖောင်းပွားနှောင်းတိတ်ကြီးမှပြီးတော့အရှိန်ဝန်ဆောင်မှုတွေမပေးနိုင်တာက နိုင်ငံရဲ့လူသားစာနာမှုအခြေအနေကိုပိုးပြီးတော့ဆိုးလာစေနိုင်တယ်လို့ကုလသမဂ္ဂစာနာရိတ်ကအစီအစဉ် WFP ကနေတတိပေးလိုက်ပါတယ်။ဟေဒီနိုင်ငံရဲ့လူဦးရေထက်ဝက်ဖြစ်တဲ့လူပေါင်း 4.8 သန်းလောက်ဟာအငတ်ပြင်းနဲ့ရင်ဆိုင်နေရတယ်လို့လူပေါင်း2သန်းနီးပါးဟာလည်းစာနာရိတ်ကအရေးပေါ်လိုအပ်နေကြတဲ့အပြင်လူအများအပြားကတော့နေ့စဉ်စားဖို့တောင်မတက်နိုင်ပဲဖြစ်လာနေတယ်လို့ပြောပါတယ်။ငွေဖောင်းပွမှုနှုန်းကရာနှုန်း30ရှိတဲ့အတွက်စံရိတ်ကဈေးတွေလည်းမနစ်ကနဲ့ရှင်63ရာခိုင်နှုန်းကျော်တက်နေတယ်လို့လောင်စာဆီဈေးတွေပါထိုးတက်နေတဲ့အတွက်အလုတ်သွားဖို့တော့အနိုင်နိုင်ဖြစ်နေကြတယ်လို့ WFP ရဲ့ Haiti တာဝန်ခံ Jean Martin Bourg ကပြောပါတယ်။လူစုကိုင်းတွေရဲ့အကြမ်းဖက်မှုတွေကြောင့်မြို့တော် Port-au-Prince နားမှာနေထိုင်သူ2000ခွဲလောက်အိုးအိမ်ရွှေ့ပြောင်းနေကြခဲ့ကြရတယ်လို့လည်းပြောပါတယ်။ Haiti မှာကာလဝန်ရောက်ကဖြစ်ပေါ်သူ350ကျော်ရှိပြီးတည်ဆောင်တာသူက220ကျော်နေပြီလို့ WHO ကပြောပါတယ
်။ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့တော်ရဲ့အရှိတောင်ဘက်မဲခေါင်မြစ်ထဲမှာဂျာတာပရင်းတွေက14ဒဇင်နင်းမြုပ်ပြီးအ ਨੇ ဆုံးကလေး10ဦးသေဆုံးခဲ့ပါတယ်။ကလေး2ဦးနဲ့14သမား2ဦးကိုကယ်ဆယ်နိုင်ခဲ့ကြောင်းသက်ဆိုင်ရာအရာရှိတွေကပြောပါတယ်။အ ਨੇ ဆုံးကလေး2ဦးဟာလည်းတောက်ကြနေအထိပျောက်ဆုံးနေဆဲဖြစ်ပါတယ်။အသက်12နှစ်ကနေ15နှစ်အထိရှိကြတဲ့အဲ့ဒီကလေးတွေဟာအင်္ဂလိပ်စာသင်တန်းပြီးရင်အဲ့ဒီဆက်လီတွေနဲ့အိမ်ကိုပြန်ကြလေရှိတယ်လို့ပြင်သစ်သတင်းအေဂျင်စီမှာဖော်ပြထားပါတယ်။ဆက်လီပိုင်ရှင်နဲ့ဆက်လီအဖွဲ့သားတချို့ကတော့စေယုံတင်ထားရပြီးသူတို့ဟာတရားရုံးမှာအမှုရင်ဆိုင်ရလိမ့်မယ်လို့ AP သတင်းကဖော်ပြထားပါတယ်။အရှိတောင်အရှာမှာအဲ့ဒီလိုရေရင်မတော်ဆနစ်မြုပ်မှုတွေဟာမကြာခဏဖြစ်လေရှိပါတယ်ခင်ဗျာ။
မြန်မာပြည်ရဲ့စနေနေ့မနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာ။သတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့အရင်ဦးဆုံးသတင်းပေးပို့ချက်နဲ့နိုင်ငံတကာသတင်းလွှာတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတည်းကမှဒီကနေ့ကျင်းပမယ့် NCA အပြည့်ရဲ့အခမ်းအနားအကြောင်းဖြစ်ပါတယ်။အောက်တိုဘာ15ရက်ဒီကနေ့နေပြည်တော်မှာကျင်းပဖို့ရှိတဲ့တနိုင်ငံလုံးပြစ်ကတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ချုပ်ဆိုတဲ့9နှစ်ပြည့်အခမ်းအနားကို NCA မှာလက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အနည်းဆုံး9ဖွဲ့တက်ရောက်ဖို့ပြင်ဆင်နေပါတယ်။လက်မှတ်ထိုးအဖွဲ့တွေပူးပေါင်းဖွဲ့စည်းထားတဲ့ PPSD ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ကတော့လက်ရှိတိုင်းပြည်မှာဖြစ်ပွားနေတဲ့စီရေးပဋိပက္ခတွေခြုံငင်းဖို့နိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနီးလမ်းနဲ့ဖြေရှင်းသွားရေးအပါအဝင်အားလုံးပါဝင်နိုင်တဲ့ဆွေးနွေးပွဲတွေဖြစ်လာရေးဆိုတဲ့အခြေခံတွေပေါ်မှာမူတည်ပြီးဆွေးနွေးမယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်။ရန်ကုန်မြို့ကနေပေးပို့လာတဲ့ဒီသတင်းကိုတော့ကိုစော်မိုးကျော်ပြောပြပေးပါအောင်ခင်ဗျာ
NCA စာချုပ်ကို2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့စတင်လက်မှတ်ရေးထိုးခဲ့ပြီးဒီကနေ့မှဆိုရင်9နှစ်ပြည့်မြောက်ပြီဖြစ်ပါတယ်လောလောဆယ်မှာတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့၁၀ဖွဲ့ရှိပြီးဒီကနေ့ကျင်းပမယ့်နှစ်ပတ်လည်အခမ်းအနားကိုအဖွဲ့9ဖွဲ့တက်ရောက်ဖွဲ့ရှိကြောင်း NCA လက်မှတ်ထိုးအဖွဲ့တွေပူးပေါင်းဖွဲ့စည်းထားတဲ့PPSD ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူနန်းရင်ရင်ဆိုက VOA ကိုပြောဆိုခဲ့ပါတယ်
။လောလောဆယ်ဆယ်ကတော့9ဖွဲ့တက်ရောက်မယ်လို့ကြီးရတာပေါ့နော်။ NCA လက်မှတ်ထိုးခဲ့တဲ့ခေါင်းဆောင်ကြီးတွေဘိုင်နေနဲ့ဖိတ်တယ်လို့အဖွဲ့အစည်းမှာကြတော့ဒါဥက္ကဋ္ဌနဲ့ပြီးတော့မှကုသလေတူဦးပေါ့နော်။အဲ့လိုပုံစံနဲ့ဖိတ်ပါတယ်ဒါတစ်ဖွဲ့ချင်းလိုက်လောဆယ်ကတော့9ဖွဲ့တက်ရောက်မယ်လို့ကြေညာထားပါတယ်။
NCA 9နှစ်ပြည့်အခမ်းအနားကို PPSD အနေနဲ့ဖိတ်ကြားတာမရှိပေမဲ့ PPSD ကတော့ NCA မူသုံးချက်အရစ조사ဆောင်ရွက်သွားမှာဖြစ်ကြောင်းလည်းဆက်လက်ပြောဆိုခဲ့ပါတယ
်။လောလောဆယ်ဆယ်အနေနဲ့ကတော့ကျမတို့ကတော့ဒီ NCA ရဲ့အနှစ်သာရမူသုံးချက်ပေါ့။အဲ့ဒီအခြေခံမူသုံးချက်ကိုဂရင်ဆွဲပြီးတော့မှကျမတို့လက်ရှိဒီနိုင်ငံရေးဒီဆုံးစီးပွားရေးလမ်းကြောင်းနိုင်ငံရဲ့ပြည်ခဖြစ်ရှင်းတဲ့လမ်းကြောင်းတွေပေါ်မှာပဲ PPSD ကရည်ရည်ရရှိပါတယ်လို့အားလုံးပါဝင်လာနိုင်ပြီဆိုတဲ့အခြေခံအပေါ်ကနေကျွန်တော်တို့ချင်းခက်ပြီးတော့မှတစ်ဆင့်ပြင်းတော့ဆောင်ရွက်သွားရမယ်အနေအားရှိပါတယ
် PPSD ရဲ့မူတုံးရမှာတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးဤအရာဖြစ်ရှင်းဖို့သက်ဆိုင်သူအားလုံးပါဝင်ပြီးအဓိပ္ပာယ်ပြေဝတဲ့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်မြောက်ဖို့အယက်သားတွေကိုအကာအကွယ်ပေးဖို့ဆိုတာတွေပါဝင်ပါတယ်စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကလည်းဒီကနေ့ကျင်းပမဲ့အခမ်းအနားကိုလက်နက်ကင်ခုနှစ်ဖွဲ့တက်ရောက်မှာဖြစ်ကြောင်းနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆောင်ရွက်ခဲ့သူတွေကိုလည်းဖိတ်ကြားထားကြောင်းပြောပါတယ်
။ကျွန်တော်မနေ့ပြန်လာတော့ NCA က တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစီသဘောတူစာချုပ်ချုပ်ဆိုတဲ့ခုနှစ်နှစ်ပြည့်အခမ်းအနားကိုဒါနေပြီးတော့မှကျင်းပသွားမှာဖြစ်ပါတယ်အဲဒီမှာတော့ကျွန်တော်တို့ဒီ EO အဖွဲ့အများကိုလည်းကျွန်တော်တို့ဖိတ်ကြားထားပါတယ်အဓိကတော့ကျွန်တော်တို့ယခုလက်ရှိဆွေးနွေးနေတဲ့ EO အဖွဲ့10ဖွဲ့နဲ့ကိုလည်းအဓိကထားပြီးဖိတ်ကြားထားပါတယ်အခုချိန်ထိတော့နှစ်ဖွဲ့ကပုံစံလည်းများရောက်ရှိနေပြီဖြစ်ပါတယ်အဲဒါအပြင်ချင်းအစိုးရဆက်ဆက်မှာနိုင်ငံရေးလုပ်ငန်းစဉ်တွေပေါ်ဆောင်ဆောင်ရွက်ခဲ့တဲ့ပုံကုန်များဟိုအထူးဖိတ်ကြားသမားဖြစ်တဲ့ဒါဖိတ်ကြားထားပါတယ်အဲသူတို့စီကလည်းတက်ရောက်မယ်ဆိုတဲ့အကြောင်းပြန်ချက်ရပြီးဖြစ်ပါတယ
်အခမ်းအနားကိုတော့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူပြောကြားမဲ့အမှားစကားကိုဗီဒီယိုမက်ဆေ့ချ်ပေးပို့มาဖြစ်ပါတယ်လက်ရှိစစ်ကောင်စီနဲ့ငြိမ်းချမ်းရေးဆွေးနွေးနေတဲ့အဖွဲ့ဆဲပွဲတွေကတော့ NCA လက်မှတ်ထိုး9ဖွဲ့နဲ့လက်မှတ်မထိုးသေးတဲ့၃ဘွဲ့တို့ဖြစ်ပါတယ်။ NCA လက်မှတ်မထိုးသေးတဲ့ဝမိုင်းလာနဲ့ SSPP ကရှမ်းပြည်မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေကတော့ NCA 9နှစ်ပြည့်အခမ်းအနားကိုတက်ရောက်ဖွယ်မရှိပါဘူး။ပြီးခဲ့တဲ့6နှစ်ပြည့်အခမ်းအနားမှာပါဝင်တက်ရောက်ခဲ့တဲ့ ABSDF ကမြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦးကတော့ဒီနှစ်မှာတက်ရောက်မှာမဟုတ်ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူရဲဘော်အေးလွင်ကပြောဆိုပါတယ်။
ကျွန်တော်တို့ဒီကတော့တက်ရောက်ဖို့မရှိပါဘူးကျွန်တော်တို့ကဒီစည်ရနာသိန်းနာကိုကျွန်တော်တို့ကဆန့်ကျင်တာဖြစ်တယ်လေသက္ကဆာနဲ့အဲတွေ့ဆုံမဲ့ကိစ္စတွေသက္ကဆာခေါ်တဲ့အစည်းအဝေးတွေအခမ်းအနားတွေကိုတက်ဖို့ကျွန်တော်တို့အစီအစဉ်မရှိသေးဘူ
းပြီးခဲ့တဲ့နှစ်တက်ရောက်ခဲ့တာဟာအဖွဲ့အစည်းဆုံးဖြတ်ချက်မဟုတ်ကြောင်းသတင်းထုတ်ပြန်တာတွေလည်းရှိခဲ့ပါတယ်ဒီကနေ့ကျင်းပမဲ့အခမ်းအနားကိုမတက်ရောက်တဲ့ NCA လက်မှတ်ထိုးအခြားအဖွဲ့အစည်းတွေကတော့စစ်ကောင်စီနဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ကရင်အမျိုးသားအစည်းအရုံး KNU နဲ့ချင်းမျိုးသားတပ် OCNF တို့ဖြစ်ပါတယ် NCA စာချုပ်ကိုရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ကရင်မျိုးသားအစည်းအရုံးကရင်အမျိုးသားလွတ်မြောက်ရေးတပ်မတော်ငြိမ်းချမ်းရေးကောင်စီ KNU KNLA PC ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ပေါ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO မွန်ပြည်သက်ပါတီ NMSP လာဟုဒီမိုကရက်တစ်အစည်းအရုံး LUD ကရင်အမျိုးသားအစည်းအရုံး KNU ချင်းမျိုးသားတပ်ဦး CNF မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSCA တို့ပါဝင်လက်မှတ်ရေးထိုးထားတာဖြစ်ပါတယ
်။ကုဇော်မိုးကျော်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ဒီထိုင်းနိုင်ငံဘက်ကနေမြန်မာနိုင်ငံကိုမြန်မာနိုင်ငံသားတွေပြန်ပို့တဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်။ထိုင်းနိုင်ငံဘန်ကောက်နဲ့တာကီယိုင်နဲ့အနီးတစ်ဝိုက်ပြည်နယ်တွေမှာအဖမ်းဆီးခံရပြီးအကျဉ်းထောင်တွေအချုပ်ထောင်တွေထဲမှာလူရဲစီပြီးတော့ပြန်လွတ်လာတဲ့မြန်မာရွှေပြောင်းအလို့သမား400နီးပါးကိုထိုင်းအာဏာပိုင်တွေကပြည်နှံနှံပေးပြီးတော့အောက်တိုဘာ12ရက်နေ့မှာမဲဆောက်မြို့ကနေမြဝတီဘက်ကိုပြန်လဲလွှဲပြောင်းပေးခဲ့ပါတယ်။အခုဆိုလို့ရှိရင်တစ်နှစ်ကျော်ကာလအတွင်းမဲဆောက်မြဝတီနေဆက်လမ်းကနေနေရက်ကိုပြန်ပို့ခံရသူတောင်းကနန်းနဲ့ရှိလာပြီးဖြစ်ပါတယ်။ဒီသတင်းကိုတော့ VOA သတင်းတော့မအေးမာကသတင်းပေးပို့ပါရခင်ဗျာ
ထိုင်းနိုင်ငံရဲ့မြို့တော်ဘန်ကောက်နဲ့တခြားပြည်နယ်တွေမှာရာဇဝတ်မှုပုံမှတ်တွေအပြင်တရားမဝင်နေဆက်ဖြတ်ကျော်မှုလူသေးဆောင်မှုစတဲ့ပုံမှတ်တွေနဲ့အဖမ်းခံရပြီးတဲ့နောက်လူရဲစစ်အကျဉ်းသားအများစုပါဝင်တဲ့လူ390ကိုမဲဆောက်ကနေမြဝတီဘက်ကိုထိုင်းအာဏာပိုင်တွေကလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။အခုဆိုရင်ကိုဗစ်ကပ်ဘေးကာလအပအဝင်တစ်နှစ်ကျော်အတွင်းမဲဆောက်ကနေရပြန်ပို့ခံရသူ48,000လောက်ရှိသွားပြီဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။အဲကျွန်တော်တို့အော်တိုဘာလ10ရက်နေ့တုန်းကမဲဆောက်မြို့မှာရှိတဲ့ထိုင်းမြန်မာအမှတ်နဲ့ဖြစ်ကြီးတရားနေပြီးတော့မြန်မာရှေ့ပြောင်းလို့သာ390လောက်ကိုထိုင်းဘက်ကနေမြန်မာနိုင်ငံဘက်မြောက်ယူတဲ့ချမ်းကိုဒါဟာနေရပြန်ပြီးတော့ပြန်အစီအစဉ်နဲ့မြန်မာနိုင်ငံဘက်ကိုပြန်ပို့လိုက်တဲ့အနေအထားလေးပေါ့ပြီးခဲ့တဲ့2021ဩဂုတ်လ10ရက်နေ့ဆိုပြီးတော့အခု2022ဩဂုတ်လ12ရက်နေ့ဒီတစ်နှစ်နဲ့နှစ်လနီးပါးအစွဲမှာဒီအမှတ်နဲ့တရားမဲဆောက်မြောက်ကြီးထိုင်းမြန်မာဖြစ်ကြီးတရားနေပြီးတော့48,000လောက်တော့ဒီနေရာပြန်ပြီးရောက်တယ်ထိုင်းကနေပြန်သွားကြတယ
်နေရာပြန်ပို့ခံရသူတွေထဲမှာအကျဉ်းထောင်အတီးတီးကလွတ်ရဲစိတ်သူတွေကအများစုဖြစ်ပြီးမဲဆောက်အပါဝင်ပြည်နယ်တချို့ကနေရာပြန်ခြင်းနဲ့အလုံသမားတွေလည်းပါဝင်တယ်လို့လဲဆိုပါတယ
်အမျိုးသား345ဦးပါတယ်အမျိုးသမီးက45ဦးပါတယ်ဗျအဲ့တော့မြန်မာနိုင်ငံတချမ်းမြောက်ရောက်လာတဲ့ခါကျတော့တာဝန်ရှိတဲ့သူတွေကသူတို့ရဲ့ကိုယ်ရေးချက်လက်တွေကိုစစ်ဆေးတာအခြားနိုင်ငံသားတွေပါဝင်လာမှုရှိမရှိကိုစစ်ဆေးတာ ောက်ခဲ့တယ်လို့ပဲကျမ်းမာရေးဝန်ထမ်းတွေကလည်းကိုဗစ် -19 နဲ့အခြားဆက်ဆက်ရောဂါပိုးတွေရှိဖြစ်ဖြစ်စစ်ဆေးပေးကြတယ်ပေါ့ဗျာအများသောအားဖြင့်တော့ခုနောက်ပိုင်းတော့အလို့အကျဉ်းထောင်ဒီကြီးကပြန်ပို့လာညာဒီထဲမှာဟိုကလည်းပါတယ်ယူယူတမီလို့ကြတဲ့အတိုင်းနဲ့ပြန်နေလူတွေပါတယ
်ထိုက်ဘက်ချမ်းမာတော့လူဝင်မှုကြီးကြပ်ရေးအချုပ်တွေမှာမြန်မာနိုင်ငံသားတွေနဲ့ပြည့်ကျက်နေပြီးလူရက်စေပေမဲ့နေရက်ပြန်ပို့မခံရသေးတဲ့သူတွေလည်းအများပြားရှိနေတာပါမြန်မာပြည်ဘက်ကကိုဗစ်ဆောင်ရည်စင်တာမလုံလောက်တာကြောင့်အကန့်အသတ်နဲ့ပြန်ပို့နေရတာဖြစ်ပါတယ်မဲဆောက်မြောက်ရီနယ်ဆက်လမ်းကနေတော့အများဆုံးပြန်ပို့ပေးနေတာဖြစ်ပြီးရန်နောင်ကတောင်ရေလန်းကနေလဲတလကို2ချိန်ခန့်ပြန်ပို့ပေးနေပါတယ်။ရှမ်းပြည်ဘက်ကလူတွေကိုတော့တခါတရံမဲဆိုင်တောက်ချိလိတ်ချစ်ကြေးတစားကနေပြန်လွှဲပြောင်းပေးနေပါတယ်ရှင
်။လူရဲ့ပြန်စေလို့မြန်မာနိုင်ငံဘက်ကိုပြည်နေနံပေးခံရတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေအကြောင်းမအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတော့ဒီနိုင်ငံတကာကစိတ်ဝင်စားဖို့ရာသတင်းလွှာတချို့ကိုလည်းတင်ဆက်ချင်ပါတယ်။ရုရှားကျူးကျော်သိမ်းပိုက်ထားတာကိုတွန်းလှန်ရမှာစီးရေးလေ့ကျင့်မှုအကူအညီတွေပေးဖို့အတွက်ယူကရိန်းရဲ့သမ္မတဗိုလိုဒီမာဇယ်လင်စကီရဲ့ပန်ကြားချက်ကိုဩစတြေးလျအစိုးရကစဉ်းစားနေတယ်လို့ဒီပြောပါတယ်ဒါနဲ့ပတ်သက်ပြီးတော့ဆစ်ဒနီမှာရှိတဲ့ဖေးမာဆာသတင်းပေးဖို့ထားတာကိုတော့ဒေါကင်မျိုးသက်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
နေတော့ဖွဲ့မဟုတ်တဲ့နိုင်ငံတွေတဲကယူကရိန်းကိုစီးရေးအကူအညီအများဆုံးပေးနေသူကဩစတြေးလျနိုင်ငံဖြစ်ပါတယ်ယူကရိန်းအတွက်မစ္စတာဒုံးကြီးတွေနဲ့တန်ချက်ကကားတွေအပြင်လူသားစားသမှုအထောက်အကူပစ္စည်းတွေကိုပါပေးပို့နေတာပါဒါအပြင်ရုရှားသမ္မတဗလာဒီမီယာပူတင်အပါအဝင်ရုရှားနိုင်ငံရေးနဲ့စီးရေးခေါင်းဆောင်တွေရုရှားလုပ်ငန်းအဖွဲ့အစည်းတွေနဲ့ခေါင်းဆောင်တွေကိုဩစတြေးလျအစိုးရကကြေကြေပြန့်ပြန့်အရေးယူတန်းခတ်ထားပြီးလဲဖြစ်ပါတယ်ရုရှားကယူကရိန်းမှာလူသေးချေစေးတဲ့မစ္စတာဒုံးကြီးတိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့တာကိုကြည့်ရင်ရုရှားရဲ့ယူကရိန်းစစ်ပွဲကာလကြာရှည်နေတာရှင်းနေတာကြောင့်ယူကရိန်းအတွက်ရေရှည်ရည်တည်နိုင်အောင်ဘယ်လိုလုပ်မလဲဆိုတော့ကိုဩစတြေးလျအစိုးရကတွက်ဆနေတယ်လို့အရာရှိတွေကပြောပါတယ်။ February လကစပြီးယူကရိန်းဒုက္ခသည် 6,000 လောက်ကိုဩစတြေးလျအစိုးရကပြည်ဝင်ခွင့်ဗီဇာထုတ်ပေးခဲ့တာဖြစ်ပါတယ်။ရုရှားကဥရောပနိုင်ငံတွေ၊ American, Japan နဲ့တောင်ကိုရီးယားနိုင်ငံတွေနဲ့အတူဩစတြေးလျနိုင်ငံကိုပါမိတ်ဆွေမဟုတ်တဲ့နိုင်ငံများဆင်းရဲမှထည့်သွင်းပြီးတုံ့ပြန်ခဲ့တာလည်းဖြစ်ပါတယ်။ဩစတြေးလျအစိုးရကပေးတဲ့ဘယ်စီးလက်ကျင့်မှုမျိုးကိုမဆိုယူကရိန်းနိုင်ငံအပြင်မှာပဲပေးမှာဖြစ်ကြောင်းဩစတြေးလျဝန်ကြီးချုပ်အန်ထနီအယ်ဗန်နစ်ကအောက်တိုဘာ၁၂ရက်နေ့က ABC ဩစတြေးလျအသံနဲ့ဌာနကိုပြောပါတယ
်။ We are the largest non-NATO contributor. The suggestion isn't going into Ukraine.
ကျွန်တော်တို့ဟာယူကရိန်းကိုအများဆုံးအကူအညီပေးနေတဲ့ NATO အဖွဲ့ဝင်မဟုတ်တဲ့နိုင်ငံဖြစ်ပါတယ်။တခြားပန်ကြားချက်တွေအတွက်စဉ်းစားနေချိန်မှာပဲစီးရေးလေ့ကျင့်မှုအကူအညီကိုယူကရိန်းနိုင်ငံထဲမှာမဟုတ်ဘဲဥရောပမှာဖြစ်ဖြစ်ပေးဖို့အကြံပြုပါတယ
်။ဝန်ကြီးချုပ်ရဲ့အဆိုပြုချက်ကိုအတိုက်ခံအမတ်တွေကလည်းထောက်ခံဖို့ရှိပါတယ်။ဘာပဲပြောပြောအတိုက်ခံခေါင်းဆောင်ပီတာဒတ်တန်ကတော့ယူကရိန်းနိုင်ငံထဲမှာဩစတြေးလျတပ်တွေချထားဖို့လုပ်မယ်ဆိုရင်တော့ဒါဟာရန်စတဲ့အပြုအမူတစ်ခုဖြစ်နိုင်တယ်လို့သတိပေးပါတယ်။ယူကရိန်းအဖွဲ့အစည်းတွေရဲ့ဩစတြေးလျမိတ်ဆွေအဖွဲ့AFU ကတက်ကြွလှုပ်ရှားသူတွေကတော့ဩစတြေးလျအစိုးရအနေနဲ့ရုရှားအစိုးရစစ်တပ်နဲ့ FSB ထောက်လိုင်းအဖွဲ့တွေကိုဩစတြေးလျဥပဒေအရအကြမ်းဖက်အဖွဲ့အစည်းတွေဖြစ်တဲ့ကြေညာပေးဖို့အောက်တိုဘာ10ရက်နေ့မှာပဲကြေညာချက်ထုတ်ပြန်ပြီးထပ်မံတောင်းဆိုခဲ့ပါတယ်။ယူကရိန်းအဖွဲ့တွေကလည်း Hobart, Melbourne နဲ့ Sydney မြို့ကြီးတွေကငြိမ်းချမ်းရေးလူမှုစုအဖွဲ့တွေကိုတက်ရောက်ခဲ့ကြတာပါ။အောက်တိုဘာလ13ရက်နေ့ကတော့ကန်ဘာရာကရုရှားတန်ရုံအပြင်မှာဆန္ဒပြသူတွေစုဝေးခဲ့ကြပြီးစစ်ပွဲရက်စက်အောင်နိုင်ငံတကာအတိုင်းအဝန်းကနေပို့ပြီးဆောင်ရွက်ပေးကြဖို့တောင်းဆိုကြပါတယ်။ AFU အဖွဲ့ကစတီဖန်ရိုမင်နူကတော့ရုရှားပေါ်မှာဩစတြေးလျအစိုးရရဲ့လက်ရှိဒဏ်ခတ်အရေးယူမှုတွေကယူကရိန်းကတပ်ဖြတ်နေမှုတွေကိုရက်စက်အောင်မလုပ်နိုင်ဘူးလို့သူတို့ကြေညာချက်မှာပြောဆိုထားတာဖြစ်ပါတယ်။
ဩစတြေးလျနိုင်ငံကနေပြီးတော့ဒီယူကရိန်းမှာရှိတဲ့စစ်သားတွေကိုဟာစီးလေးကျင့်မှုတင်တန်းနေပေးဖို့သဘောတူလိုက်တဲ့အကြောင်းနဲ့ပတ်သက်ပြီးဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုတခါတော့အာဖရိကဘက်ကနိုင်ငံတစ်ခုရဲ့ဒီတရုတ်ချင်းဝင်နဲ့ပတ်သက်တဲ့အကြောင်းကိုလည်းပြောပြချင်ပါတယ်ကင်ညာနိုင်ငံမှာသမ္မတတဲ့ဝီလျံရူတိုသမ္မတဖြစ်လာပြီးနောက်ပိုင်းကုန်တင်သင်းမောတွေကိုမြို့တော်နိုင်ရိုဘီမှာစိုက်ကပ်မဲ့အစားမွန်ဘာစာစိတ်ကမ်းမှာစိုက်ကပ်ပြီးတော့ကုန်တင်ကုန်ချလုပ်ငန်းတွေလုပ်ဖို့ညွှန်ကြားလိုက်ပါတယ်။အခုလိုလှုပ်ဆောင်လိုက်တဲ့အတွက်မွန်ဘာစာစိတ်ကမ်းမှာအခက်အခဲတွေဖြစ်လာစေမလားလို့စိုးရိမ်မှုတွေလည်းရှိနေပေမဲ့သ
ူရဲ့ရွေးကောက်ပွဲကာလဂတိကဝတ်တွေကိုအကောင့်ထဲပေါ်တဲ့အနေနဲ့ဒါမျိုးလှုပ်ဆောင်နေတာလို့သုံးသပ်မှုတွေရှိပါတယ် VOA သတင်းတော့မိုဟာမက်ယူဆုပ်ပေးပို့တဲ့သတင်းကိုတော့ကုဇုံမိုးကျော်ကပြောပြမှာဖြစ်ပါတယ်ဗျာ
2019ခုနှစ်ကပင်လယ်ကူးသင်္ဘောတွေအဝင်အထွက်တွေကိုမန်ဘာစာစိတ်ကန်းကနေမြို့တော်နိုင်ရိုဘီနဲ့နိုင်ဘာရှားမြို့တွေကိုပြောင်းရွှေ့အသုံးပြုဖို့ကင်ညာအစိုးရကတတ်မှတ်ခဲ့ပါတယ်ဒါပေမဲ့ဒီရက်သက်တပတ်ထဲမှာပဲသမရအသည့်ဝီလျံရူတိုကမန်ဘာစာစိတ်ကန်းကိုပြန်လည်အသုံးပြုဖို့ညွှန်ကြားခဲ့ပါတယ
် I will be issuing instructions for clearing of goods and other attendant operational
ကင်ညာပြည်သူတွေကိုဂတိပြုထားတဲ့အတိုင်းကုန်ပစ္စည်းစစ်ဆေးတာတွေနဲ့အခြားလိုအပ်တဲ့ကိစ္စတွေကိုဆောင်ရွက်ဖို့မွန်ဘာစာစိတ်ကန်းကိုပြန်လည်အသုံးပြုဖို့ကျွန်တော်ညွှန်ကြားသွားမှာပါဒီလိုလုပ်ခြင်းအဖြစ်မွန်ဘာစာမြို့မှာထောင်ထဲချတဲ့အလုပ်တွေဖန်တီးပေးနိုင်မှာပါ
တမရာဟောင်းဥဟူရူကန်ယာတာလက်ထက်တုန်းကစတန်ဒတ်ဂေ့ချ်ရထားလမ်းကိုအသုံးပြုစေဖို့အတွက်ကုန်တင်သင်းမောတွေကိုနိုင်ရိုဘီစိတ်ကန်းကိုစိုက်ကပ်စေခဲ့ပါတယ်ဒီရထားလမ်းကိုတရုတ်ချင်းငွေအမေရိကန်ဒေါ်လာ 4.5 ဘီလီယံနဲ့စောက်လုပ်ထားတာပါကုမ္ပဏီတွေကိုဒီရထားလမ်းကိုအသုံးပြုစေပြီးအဲ့ဒီကရတဲ့ဝင်ငွေနဲ့ကျွေးပြန်ဆက်ဖို့ရည်ရွယ်လှုပ်ဆောင်ခဲ့တာပါပြီးခဲ့တဲ့73ရက်နေ့ကကျင်းပခဲ့တဲ့သမရအသစ်ရိုတူရဲ့ဆုံးဖြတ်ချက်ကိုမန်ဘာစာမြို့အုပ်ချုပ်ရေးမှူးအသစ်ဖြစ်တဲ့အဘဒူရယ်ဆဝါမက်ရှရစ်နက်ဆရီကတော့ကြိုဆိုလိုက်ပြီးကျွေးမြေပြန်လည်ပေးဆက်ဖို့အတွက်ဒီစိတ်ကန်းကလုပ်ငန်းတွေကိုတည်ဆုံကုံအောင်တော့လှုပ်ဆောင်မလိုပါဘူးလို့ပြောဆိုခဲ့ပါတယ
်နီကီထူထူမေကော့ချ်ကီပီဂနီယာကွန်မူဒါ
ကျွန်တော်တို့ဒီကိစ္စကိုစန့်ကျင်နေကြတာအတော်ကြာပါပြီကျွန်တော်တို့ကုမွင်လင်းလင်းပြောထားပြီးသားပါတကယ်လို့ SGR ကျွေးမြေတွေပြန်လည်ပေးဆက်ဖို့ဆိုရင်အခြားနည်းလမ်းတွေရှိပါတယ်ဒီအတွက်တိုင်းပြည်ရဲ့အခြားတစ်ဖက်ကစီးပွားရေးလုပ်ငန်းတွေကိုတည်ဆုံကုန်အောင်တော့မလုပ်သင့်ပါဘူ
း2022ခုနှစ်စီးပွားရေးတိုင်းထွာမှုတွေအရ SRG ချင်းငွေအသုံးပြုမှုတွေဟာ 22.6% နှုန်းတိုးလာခဲ့ပါတယ်အမေရိကန်ဒေါ်လာ108သန်းရှိပါတယ်2020ခုနှစ်ကဒေါ်လာ88သန်းရှိခဲ့ပါတယ်အခုလိုတိုးလာတာဟာကုန်တင်ဘောစိုက်ကပ်ခွင့်ကိုနိုင်ရိုဘီကိုပြောင်းရွှေ့ခဲ့တဲ့အတွက်ဖြစ်ပါတယ်။ကုန်တင်တင်ဘောတွေစိုက်ကပ်ခွင့်ကိုမန်ဘာစာစိုက်ကန်းကိုပြန်လည်ပြောင်းရွှေ့လိုက်တဲ့အတွက်ယထာကုမ္ပဏီတွေလုပ်ငန်းကျဆင်းပြီးကုန်ကားလုပ်ငန်းတွေစီကိုရွှေ့ပြောင်းသွားမှာဖြစ်ပါတယ်။ဒါကြောင့်ယထာလန်ချင်းငွေအကျွေးတွေပြန်လည်မပေးဆပ်နိုင်တော့ဘဲစောက်လို့ရေးကုန်ကြစည်းတွေဟာအခွန်တန်းပြည်သူတွေစီကိုလှည့်လာမှာကိုလူအတော်များများကစိုးရိမ်မကင်းဖြစ်နေကြပါတယ်။တချို့ကုန်တယ်တွေကတော့မန်ဘာစာစိတ်ကန်းနဲ့ကုန်စည်ပို့ဆောင်ရေးဟာနှေးကွေးလွန်းတယ်လို့ပြောဆိုပါတယ်။နိုင်ရိုဘီတက္ကသိုလ်မှာစာသင်ကြားနေတဲ့စီးပွားရေးပညာရှင်ဂါရာရှင်ခီအာရာကတော့မန်ဘာစာအနေနဲ့တာဝန်တွေအများကြီးထမ်းဆောင်နိုင်မှာမဟုတ်ဘူးလို့ဟောကိန်းထုတ်ပါတယ
်။ Very shortly we shall start getting the impacts of
မကြာမီအချိန်တော်တွင်းမှာပဲကုန်တင်ကုန်ချနှေးကွေးမှုတွေနဲ့အခြားအဆင်မပြေမှုတွေရဲ့ဒဏ်ကိုခံရမှာပါ။မွန်ဘာစာအဝေးပြေးလမ်းမှာကားတွေပြည့်ညတ်နေတာနဲ့အာဂရီလိုက်စားတဲ့ရဲတွေရဲ့တံကိုစတင်ခန်းစားရမှာပ
ါဒါပေမဲ့အစိုးရအနေနဲ့စွမ်းဆောင်ရည်ကောင်းတဲ့စိတ်ကမ်းမန်နေဂျာတွေခံထားနိုင်မယ်ဆိုရင်တော့ဒီပြဿနာကိုကျော်လွှားနိုင်မှာပါလို့အုပ်ချုပ်ရေးနဲ့မြို့ပြဖွံ့ဖြိုးတိုးတက်ရေးကျွမ်းကျင်သူပညာရှင် Alfred Ominja ကမျှော်လင့်ပါတယ
် So I think the president did the right thing we just hope that he's not an ad hoc policy
ကျွန်တော်ထင်တာကတော့သမရလုတာကမှန်ပါတယ်ဒီကိစ္စကနိုင်ငံရေးအကျိုးစီးပွားအတွက်အဆင်ပြေတယ်လို့လျှောက်လုတဲ့ကိစ္စမဟုတ်ပါဘူးဒီကိစ္စဟာတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုအတွေ့အကျိုးအကြောင်းဆက်ဆက်မှုရှိတဲ့မဟာဗျူဟာတရက်စီမံကိန်းတရက်ကိုအခြေခံပြီးလှုပ်ဆောင်တဲ့ကိစ္စဖြစ်ပါတယ
်အစိုးဆုံးဖြစ်နိုင်ခြေကတော့မန်ဘာစာစိတ်ကမ်းမှာစုပုံပိတ်ဆို့နေမှုတွေနဲ့အာဂရီလိုက်စားမှုတွေကြောင့်ကုန်တယ်တွေနဲ့အိန္ဒိယနိုင်ငံကအခြားစိတ်ကမ်းတွေကိုရွှေ့ပြောင်းကုန်တဲ့အတွက်ကင်ညာနိုင်ငံဟာဖွံ့ဖြိုးတိုးတက်ရေးနဲ့ကျွေးမြီပြန်လည်ဆက်ဖို့လုံလောက်တဲ့ဝင်ငွေမရတဲ့အခြေအနေနဲ့ရင်ဆိုင်ရနိုင်ပါတယ်
တရုတ်နိုင်ငံကနေယူထားတဲ့ဒီကျွေးမြီတွေကိုဒီကင်ညာနိုင်ငံကနေဘယ်လိုပြန်ဆက်မလဲဆိုတော့သမရရဲ့ဂတိအတိုင်းဘာတွေလှုပ်ဆောင်နေသလဲဆိုတော့အနေထားတွေကိုကိုစော်မိုးကျော်ရှင်းပြသွားတာဖြစ်ပါတယ်ခင်ဗျာဒီသိပ်မကြခင်အစီအစဉ်နောက်ပိုင်းမှာအမျိုးသမီးကန္တာတုတ္တဆုံလင်အမေရိကန်တခွင်သိပ်ပန်တဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်ကျွန်တော်တို့ VO ရဲ့ Facebook စာမျက်နှာကနေဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One Click ကလုတ်တချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus Application ကိုဒေါင်းလုဒ်ရယူပ
ါ။မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ရဲ့မြန်မာပြည်ရဲ့ဒီစနေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 2440 51ပြင် VOA ရဲ့ Facebook စာမျက်နှာကရော line meter 190ကပါကျွန်တော်တို့ဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့သုဒ္ဓဆောင်လင်း American တခွင်သိပ္ပံနဲ့နီးပညာစတဲ့ကဏ္ဍတွေမတိုင်ခင်မှာအမျိုးသမီးကဏ္ဍကိုအရင်ဦးဆုံးတင်ဆက်တင်ပါတယ်ခင်ဗျာ။ပြီးခဲ့တဲ့ဇွန်30ရက်နေ့ကအမေရိကန်တရားရုံးချုပ်မှာတရားသူကြီးအဖြစ်ကျန်းသစ္စာကျင်းဆိုခဲ့တဲ့ကန်တန်ဂျီဘရောင်းဂျက်ဆန်ဟာအမေရိကန်ပြည်ထောင်စုရဲ့ပထမဦးဆုံးအာဖရိကနယ်ပွားအမျိုးသမီးတရားရုံးချုပ်တရားသူကြီးအဖြစ်သမိုင်းဝင်သွားပါတယ်။နိုင်ငံရဲ့အမြင့်ဆုံးတရားရုံးချုပ်မှာလူမဲအမျိုးသမီးတရားသူကြီးနေရာရလာတဲ့အတွက်ဘယ်လိုအပြောင်းလဲလေဖြစ်လာနိုင်ပါသလဲ။ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူထွေးကတင်ဆက်ထားပါတယ်ခင်ဗျာ။
There's a path we must choose sometimes. Gotta stand up and fight sometimes.
I, Ketanji Brown Jackson, do solemnly swear.
မေဂန်ပြည်အောင်စုရဲ့အမြင့်ဆုံးတရားရုံးဖြစ်တဲ့တရားရုံးချုပ်မှာတာဝန်ထမ်းဆောင်မှုတရားသူကြီးကန်နေဂျီဘရောင်းဂျက်ဆင်ဇွန်လ30ရက်နေ့ကစံတစာချင်းဆိုခဲ့တာပါတရားသူကြီးဂျက်ဆင်ဟာအမေရိကန်ပြည်အောင်စုရဲ့ပထမဆုံးအာဖရိကနယ်ပွားလူမဲအမျိုးသမီးတရားရုံးချုပ်တရားသူကြီးဖြစ်ပါတယ်တရားရုံးချုပ်မှာသူ့အရင်လူမဲတရားသူကြီးနှစ်ဦးရှိပေမဲ့လို့နှစ်ဦးစလုံးကအမျိုးသားတွေပါလူပြိုမျိုးသားတွေသာအဓိကနေရာယူခဲ့တဲ့တရားရုံးချုပ်မှာအမျိုးသမီးတဦးလည်းဖြစ်လူမဲတဦးလည်းဖြစ်တဲ့တရားသူကြီးဂျက်ဆင်နေရာရလာတာကအမေရိကန်သမိုင်းမှာတော့ထူးခြားတဲ့တိုးတက်မှုတစ်ခုပါပဲလို့ဟာဝိုင်အခြေစိုက် Asia Pacific Center for Security Studies လူမျိုးရေးဘာသာရပ်ဆိုင်ရာ Asia Pacific Center ကပမခဒေါ်မီမီဝင်းဘတ်ကပြောပါတယ်
ဟုတ်ကဲ့ဒီဥစ္စာပထမဆုံးဟိုလူမဲအမျိုးသမီးတွေအတွက်လည်းအရန်ကောင်းတယ်အမျိုးသမီးတွေအားလုံးလည်းအတွက်လည်းကောင်းတယ်ဘာလို့ဆိုသူက၄ယောက်မြောက်ပေါ့နော် Supreme Court မှာနော်လူ၉ယောက်ရှိတယ်၉ယောက်ထင်မှာ၄ယောက်ကအမျိုးသမီးဆိုတော့တဝက်နာနေနေမြောက်ပြီး US မှာလည်းပေါ့နော်အာဒီဟိုအမျိုးသမီးဆိုတာ 50-50 တဝက်ရှိတယ်ဆိုတော့လေဒီဥစ္စာ representation နဲ့ပတ်သက်ပြီးတော့အရန်အရေးကြီးတယ်ဘာလို့လဲဆိုတော့ဒီ democracyဆိုရဲဥစ္စာက representative government เนาะ representation ကအရန်လိုအပ်တယ်ဒီအကိုစားပြုမှုဆိုသူရဲ့ကိုစားပြုမှုကအမျိုးသမီးလဲပါတယ်အခုချိန်မှာဆိုလို့ရှိရင်အမျိုးသမီးတွေမှာပေါ့နော်ဒီပါလဲအမဲလူအမဲမျိုးရဲ့အာကိုစလဲလက်ပထမဆုံးသူဖြစ်သွားတာ right ဆိုတော့ကြောင့်အရန်ရေးကြည့်တယ်အာသူဝင်လာတဲ့ဥစ္စာတိုးတက်တယ်လို့ပြောလို့ရတာ
တာဝန်ကအနားယူသွားတဲ့အသက်83နှစ်အရွယ်တရားရုံးချုပ်တရားသူကြီးစတီဖင်ဘရိုင်ယာရဲ့နေရာမှာတရားသူကြီးဂျက်ဆင်ကိုခန့်အပ်ဖို့သမ္မတဂျိုးဘိုင်ဒန်ကဒီနှစ်ဖေဖော်ဝါရီလမှာအဆိုပြုခဲ့ပြီးတော့လွှတ်တော်ကလည်းဧပြီလ9ရက်နေ့မှာအတည်ပြုလိုက်ကြပါအမေရိကန်ပြည်ထောင်စုမှာတနက်ကိုင်ဆောင်ကွင်းနဲ့ကိုဝင်ဖြတ်ချခွင့်လိုကိစ္စရပ်တွေမှာတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့အငင်းပွားမှုတွေနဲ့ကွဲလွဲမှုတွေပြင်းထန်နေချိန်မှာတရားသူကြီးဂျက်ဆင်တရားရုံးချုပ်တရားသူကြီးအဖြစ်နဲ့တာဝန်စတင်ထမ်းဆောင်တာလည်းဖြစ်ပါတယ်။နိုင်ငံတော်ဝန်တနက်ကိုင်ကြမ်းဖက်မှုတွေကြိုးလာတဲ့အတွက်တနက်ကိုင်ဆောင်ခွင့်တွေကိုတင်းကျပ်ဖို့တောင်းဆိုလှုပ်ရှားမှုတွေပြင်းထန်လာပေမဲ့လို့တရားရုံးချုပ်ကတော့တနက်ကိုင်ဆောင်ခွင့်ဆိုင်ရာစီးမျဉ်းတွေကိုမကြာခင်တုန်းကပဲဖြေလျှော့ပေးခဲ့တယ်လို့ကိုဝင်ဖြတ်ချခွင့်နဲ့ပတ်သက်လို့တော့နှစ်ပေါင်း90နီးပါးတရားဝင်ခွင့်ပြုလာခဲ့တဲ့ Roe v. Wade စီရင်ထုံးကိုပယ်ဖျက်ခဲ့ပါတယ်။ဒီလိုဆုံးဖြတ်ချက်တွေနဲ့ conservative တရားသူကြီးအများစုလွှမ်းမိုးထားတဲ့တရားရုံးချုပ်မှာလူနည်းစုဝင်လူမဲအမျိုးသမီးတရားသူကြီးတရားအနေနဲ့အပြောင်းလဲတွေဖြစ်လာအောင်လှုံ့ဆော်နိုင်ပါမလား။ပမောက်ခဒေါ်မီမီဝင်းဘတ်ကအခုလိုသုံးသပ်ပါတယ
်။သူရှိလာတဲ့အတွက်နည်းနည်းပါးပါးတော့ပြောင်းလဲလာမယ်လို့ဗာလဲခံမှန်းလို့ရတယ်။ဒါပေမဲ့လည်းသူတယောက်ချင်းနဲ့လုပ်လို့မရဘူး။ဒီဥစ္စာက society တစ်ခုလုံးအတွက်နော်။ဒီတတိဟိုနည်းကိုဝန်ချဖို့အတွက်နဲ့ဒီဥစ္စာကိုဗာလဲတနက်ကိုင်းတဲ့ဥစ္စာတွေကဒီဥစ္စာ society တစ်ခုလုံးကဖြစ်နေတဲ့ဥစ္စာဆိုတော့လေအာအဲကြောင့်မလို့ဒီမှာခုနပြောတာပေါ့နော်။ဟိုဗာလဲလွတ်တော်မှလည်းလိုအပ်တာ။လွတ်တော်မှလည်းအမျိုးသမီးတွေအနည်းဆုံးတဝက်နော်။ဒီ representation ကိုယ်စားလှယ်ပြုဖို့အတွက်ရန်လိုအပ်လာပြီ။အဲ့လိုနာရောက်တော့မှအမျိုးသမီးတွေရဲ့ right နဲ့ human rights တွေကိုပို့ပြီးတော့ဒီဒီကနေပြီးတော့ဟိုပို့ပြီးတော့အာတိုးတက်အောင်လုပ်နိုင်တယ်လို့ထင်တယ်နော်ဘာလို့လဲဆိုတော့အခုချိန်မှာဟုတ်တယ် Supreme Court မှာလည်းရပြီ Executive Branch မှာလည်းရပြီဒါပေမဲ့တခုကြာနေသေးတာကလွတ်တော်။ဒါဆိုကျမတို့ system ကပေါ့နော်ကျမတို့ system ကဒီဥစ္စာ checks and balance အားလုံးသုံးခုကိုခါတယ်မြင်ရတတ်တာလောက်ရတဲ့အခါကျတော့ကျမတို့ checks and balance တွေရှိနေတဲ့အခါကျတော့အဲ့ဥစ္စာအရင်ဒီ representation အရင်ကြီးတယ်။အဲ့ representation ကလည်းလူမျိုးရေရောဟိုနည်းအမျိုးသမီးရောပေါ့နော်နှစ်ခုလုံးပေါ့အနည်းဆုံးတော့အမျိုးသမီး50ရာခိုင်နှုန်းရှိတဲ့အခါကျတော့50ရာခိုင်နှုန်းနောက်ပြီးလို့ပြီးတော့လူမဲတွေကလည်း US မှာ25ရာခိုင်နှုန်း30ရာခိုင်နှုန်းလောက်ရှိတယ်ဆိုတော့အဲ့ဒီတွတ်တော်မှာလည်းဒီ25ရာခိုင်နှုန်း30ရာခိုင်နှုန်းလောက်လူမဲတွေရှိတယ်ပေါ့နော်တကယ်လို့ဒီစနစ်ကတကယ်မျက်မြတ်သားရဖြစ်တဲ့စနစ်ဆို
လက်ရှိတရားရုံးယူတရားသူကြီး9ဦးမှာ6ဦးကတမန်ရိုးကြ conservative တရားသူကြီးတွေဖြစ်ပြီး liberal တရားသူကြီးက9ဦးသာရှိပါတယ်။လက်လက်သွားတဲ့ liberal တရားသူကြီး Brian ရဲ့နေရာမှာနောက်ထပ် liberal တရားသူကြီးတဦးအနေနဲ့တရားသူကြီး Jackson ကအစားထိုးနေရယူတာဖြစ်လို့တရားရုံးချုပ်မှာအထွေးခေါ်ယူဆပိုင်းဆိုင်ရာဆုံးဖြတ်ချက်ကြီးကြီးမားမားပြောင်းလဲသွားဖို့ကတော့မလွယ်ကူနိုင်သေးပါဘူးလို့ပမောက်ခဒေါ်မီမီဝင်းဘတ်ကပြောပါတယ်။တယ်မဲ့လက်ရှိတရားသူကြီးအများစုနဲ့မတူတဲ့သူရဲ့နောက်ခံသမိုင်းကြောင့်ဖြတ်တန်းမှုအထွေထွေတွေအရာသူအစားထိုးဝင်လာတဲ့တရားသူကြီး Brian ထက်တော့ conservative အယူအဆတွေကိုပိုးပြီးအခြေတင်တုံ့ပြန်နိုင်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။ခွဲခြားဆက်ဆံခဲ့ရတဲ့လူနည်းစုဝင်အတိုင်းဝန်းကလာသူလည်းဖြစ်နောက်အမျိုးသမီးတယောက်လည်းဖြစ်တဲ့အတွက်လူမျိုးရေးအရာနောက်ချားမှကွဲပြားမှုအရာလူအများထက်သွင်းစဉ်းစားလို့မရှိတဲ့အချက်တွေအတွေးခေါ်ယူဆတွေနဲ့ခွဲခြားဆက်ဆံခင်ရသူတွေအတွက်တရားမျှတမှုရရေးကိုစားပြုနိုင်တဲ့တရားသူကြီးတယောက်ဖြစ်လာဖို့လေအမျိုးသမီးတွေနဲ့လူနည်းစုတွေကမျှော်လင့်ကြတာပါတရားသူကြီး Jackson ကတော့ဗတ်လိုက်မှုကင်းပြီးတရားလွတ်လပ်ရမယ့်တရားသူကြီးတယောက်ရဲ့တာဝန်ကိုသူအကောင်းဆုံးထမ်းဆောင်သွားမယ့်အကြောင်းတရားရုံးချုပ်တရားသူကြီးအဖြစ်သူ့ကိုတရားဝင်အသိမှတ်မပြုခင်ကတည်းကကတိပြုပြောခဲ့ပါတယ
် If I am confirmed I commit to you that I will work productively to support and defend the constitution and this
ကျမသာတရားရင်ကျူတရားသူကြီးအဖြစ်တည်ပြုခံရမယ်ဆိုရင်လွန်ခဲ့တဲ့နှစ်ပေါင်း246နှစ်ကတည်တံ့ခဲ့တဲ့ခိုင်မာအားကောင်းတဲ့ American Democracy စနစ်နဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုအကောင်းဆုံးထိန်းသိမ်းကောက်ွယ်ဆောင်ရှောက်နိုင်အောင်ဆောင်ရွက်သွားမယ်ဆိုတာကိုကတိပြုပါတယ်ကျမတရားသူကြီးတယောက်ဖြစ်တာဝန်ထမ်းလာခဲ့တာဟာဆယ်စုနှစ်တစုနီးပါးရှိပါပြီတည်ကြလွတ်လပ်စွာယက်တည်ရမယ်ဆိုတဲ့တရားသူကြီးတယောက်ရဲ့တာဝန်ဝတ္တရားကိုအထူးအလေးနဲ့ထားပါတယ်။အမှုတွေကိုဗက်လိုက်မှုမရှိအချက်လက်တွေကိုအခြေခံပြီးတော့တုံ့သက်ဆုံးဖြတ်ရပါတယ်။တရားသူကြီးတယောက်ကျန်းသက်စာကျင်းဆိုထားတဲ့အတိုင်းအကြောက်တရားကင်းပြီးဗက်လိုက်မှုမရှိအောင်ဖြစ်ရတိုင်းမှာအချက်လက်တွေကိုအခြေခံပြီးတော့တုံ့သက်ဆုံးဖြတ်ပါတယ
်။ဟာဗတ်တက်သူကနေဥပဒေပညာဘွဲယူခဲ့တဲ့တရားသူကြီး Jackson ဟာတရားရုံးချုပ်မှာသူအစားထိုးခတ်အပ်ခံရတဲ့တရားသူကြီးစတီဗင်ဘရိုင်ယာရဲ့လက်အောက်ဝန်ထမ်းတယောက်ဖြစ်နေအလုပ်လုပ်ခဲ့ဘူးတဲ့သူပါဝါရှင်တန် DC ခရိုင်တရားရုံးမှာဖက်ဒရယ်တရားသူကြီးအဖြစ်2013ခုနှစ်ကနေ2021ခုနှစ်အထိကြာဝင်ထမ်းဆောင်ခဲ့တယ်လို့အဲ့ဒီနောက်ဒီဝါရှင်တန် DC မှာရှိတဲ့ဖက်ဒရယ်ယူကန်တရားရုံးတရားသူကြီးအဖြစ်လည်းတစ်နှစ်ကြာဝင်ထမ်းဆောင်ခဲ့ပူပါတယ်ဖက်ဒရယ်တရားရုံးတွေအတွက်ပြည်ထောင်သတ်မှတ်ချက်ဆိုင်ရာညွှန်ကြားချက်တွေချမှတ်ပေးရတဲ့တရားစီရင်ရေးဆိုင်ရာတရားလွတ်လပ်တဲ့ကော်မရှင်ကလည်းဒုတိယအကြီးအကဲကြာဝင်ယူခဲ့ပူပါတယ်ဆယ်စုနှစ်တစုကျော်တရားသူကြီးတာဝန်တွေကိုထမ်းဆောင်ခဲ့တဲ့အချိန်အတွင်းပြစ်မှုတွေကိုကင်တွယ်ရမှာတညာလွန်းနေစိုးတဲ့ဝေဖန်ချက်တချို့ရှိပေမဲ့လို့အများစုကတော့တမာတမက်ကြတဲ့တရားသူကြီးအဖြစ်နဲ့သူ့ကိုအတိအမှတ်ပြုကြပါဗျ။တရားသူကြီး Jackson ဟာလူမဲ့အမျိုးသမီးတွေအတွက်သာမကတခြားသောအမျိုးသမီးတွေအတွက်အားလုံးအတွက်လေးစားအထူးယူစရာအမျိုးသမီးတစ်ယောက်ဖြစ်ပါတယ်လို့ဗမာခဒေါ်မီမီဝင်းဘတ်ကပြောပါဗျ။
US မှာဆိုလို့ရှိရင်အမေရပါတော့ဒီကျွံပြုတ်ခံခဲ့ရတယ်ဆိုတော့အဲ့ဒီဘဝကနေပြီးတော့ဒီနေ့အမြင့်ဆုံးရှိတဲ့ဒီဥပဒေနဲ့court supreme court ကိုရောက်တယ်ဆိုတာနဲတဲ့ကြိုးစားမှုမဟုတ်ဘူးပေါ့နော်ဒီဥစ္စာနောက်ပြီးတော့လည်းဟိုဗာလဲအဲ့ဒီထဲမှာအမဲတွေထဲမှာပို့ပြီးတော့ခံစားရတာကအမျိုးသမီးတွေအမျိုးသမီးတွေအရန်နှိမ်ခံရတယ်သူတို့ကအောက်ဆုံးမှာပဲနော်ဆိုအဲ့ဒီကနေပြီးတော့ဒီအပေါ်အထိကိုရောက်ဖို့အတွက်ကတော်တော်ဗာလဲဟိုမျိုးဆက်နဲ့ပတ်သက်ပြီးတော့တော်တော်ကြိုးစားပြီးတော့ဖြစ်လာတာဆိုတော့လေအဲ့ဒီဥစ္စာအရန်ဟိုနင်းပါလေချီချူးစရာရှိတယ်ဂုံဘုတ်တင်နေနောက်ပြီးတော့ဟိုဒူဂျူစာမြေရဇွဲပေါ့နော်ဇွဲနဲ့ပတ်သက်ပြီးတော့ဇွဲရှိနေလို့ရှိရင်ဒီတော်တော်များအခက်ခဲတွေကိုကျော်လွှားနိုင်ပြီးတော့ဒီ ပန်းတန်ရောက်နိုင်တယ်ဆိုတာဒီဥစ္စာသူကပြသွားတာလေသူဒီတောင်းသွားတဲ့အချိန်မှာဒီ Harvard တို့ဘာလို့သွားတဲ့အချိန်မှာအရန် discrimination ရှိတာဒီအမျိုးသမီးအမဲအမျိုးသမီးတယောက်ကိုဒီလိုမျိုးဝင်နိုင်တယ်ဆိုအရန်တော်တော့မှသူတို့ဆိုတော့အဲ့ဒီဥစ္စာလည်းတော်တော်ငင်းပေါ့နော်ချီချူးစရာကောင်းနေကုန်းစရာကောင်းနေနောက်ပြီးတော့လည်းနမူနာရည်စရာကောင်းနေလို့ပြောလို့ရတယ်
တရားသူကြီး Jackson အနေနဲ့ဇွန်လ30ရက်တရားဝင်တာဝန်ထမ်းဆောင်ချိန်ကနေတာဝန်ကနေအနားယူမဲ့အချိန်အထိတသက်တာတရားရုံးချုပ်တရားသူကြီးအဖြစ်နဲ့တာဝန်ထမ်းဆောင်သွားရတော့မှာပါ116ရောက်မြောက်တရားရုံးချုပ်တရားသူကြီးလည်းဖြစ်အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးလူမဲအမျိုးသမီးတရားရုံးချုပ်တရားသူကြီးဖြစ်တဲ့ Jackson ဟာတရားရုံးချုပ်မှာတာဝန်ထမ်းဆောင်တဲ့တတိယမြောက်အာဖရိကအနွယ်ပါတစ်ယောက်ဖြစ်ပြီးအမျိုးသမီးတွေထဲမှာတော့စထမမြောက်ဖြစ်ပါတယ်သူရင်တရားရုံးချုပ်မှာရှိနေကြတဲ့တရားသူကြီးဆိုနီယာဆိုဒိုမာယာအလီနာခန်ခန်နဲ့အေမီခိုနီဘရက်တို့နဲ့အတူတာဝန်ထမ်းရမှာဖြစ်ပါတယ်။ဂျန်တဲ့အမျိုးသမီးတရားသူကြီးနှစ်ဦးကတော့တာဝန်ကအနားယူသွားပြီဖြစ်တဲ့တရားသူကြီးဆန်ဒရာဒေးအိုခေါ်နာနဲ့ကွယ်လွန်သွားပြီဖြစ်တဲ့တရားသူကြီးရူးစ်ဘေဒါဂင်းစပတ်တို့ဖြစ်တဲ့ဆိုတော့ကိုတင်ပြရင်ဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝယ်ပြပါရှင်။ဒီမှာခင်ဗျာဖြေပါရှင်။
ဘက်ကင်ပြူတွေရဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။သိပ္ပံနဲ့နီးပညာကဏ္ဍမတိုင်ခင်မှာတုဒ္ဒဆုံလင်အမေရိကန်တခွင်ဆိုတဲ့အစီအစဉ်ကိုလည်းတင်ဆက်ခြင်းပါလေ။ဒီဘက်မှာတော့ဒီပင်လေကမ်းရိုးတန်းရေတိုက်စားတာတွေကိုကာကွယ်နိုင်မှုအတွက်တန်တာကြောက်တန်းအထုတွေဖန်တီးတာပြည်တံခံရတဲ့ဆေးကြောက်ဆွဲသူတွေကိုသမရကပြန်လွှတ်ပေးလိုက်ပေမဲ့လည်းဒီထက်ပိုပြီးတော့အခွင့်အရေးပေးဖို့တောင်းဆိုနေကြတာစတာတွေကိုတော့ကိုအောင်ကတင်ဆက်ထားပါလေခင်ဗျာ။
ပင်လယ်သမုဒ္ဒရာရေမျက်နှာပင်မြင့်တက်လာတာကြောင့်သမုဒ္ဒရာနဲ့ထိစပ်နေတဲ့ကန်ယူရန်တစ်လျှောက်ရေတိုက်စားခံရပါတယ်။ကမ္ဘာကြီးပူနွေးမှုနောက်ဆက်တွဲအကျိုးဆက်အနေနဲ့ရေခဲတွေအေးပြော်ကနေခုလိုပင်လယ်ရေမျက်နှာပင်မြင့်တက်လာတာဟာခုအခါပညာရှင်တွေကရေတိုက်စားမှုကိုကာကွယ်ဖို့ဟိုရုံးကလိုရေတိမ်းတမန်တွေမဆောက်ဘဲသဘာဝနဲ့ပူနီးစပ်တဲ့နည်းလမ်းတွေသုံးလာပါတယ်။ကမ္ဘာကောင်လေးတွေခုနားဖို့ကွန်ကရစ်လောင်းထားတဲ့ဘောလုံးသဏ္ဍာန်တန်နာကြောက်တန်းတူကိုဖန်တီးပြီးရေတိုက်စားမှုကိုကာကွယ်ဖို့ကြိုးစားကြတာဟာအဲ့ဒီထက်မှာအခွန်ပါတဲ့ပင်လယ်သတ္တဝါမျိုးစုံခိုအောင်နေထိုင်တာကြောင့်တန်နာကြောက်တန်းရှားပါးနေတဲ့ဒေသကသတ္တဝါတွေအတွက်လည်းအထောက်အကူဖြစ်စေပါတယ်
။ Traditionally eroding shorelines you place hard structure
ဘူရုံးကကန်ဆက်တခြားကမ်းမပြူတာတွေရအောင်လို့ကြောက်တုံးအတားဆီးအကာရံတွေချထားလေးရှိပါတယ်။အခုတော့အဲ့ဒီနည်းလမ်းတွေမသုံးတော့ပဲလေတဘာဝနဲ့အနည်းဆက်ဆုံးနည်းလမ်းတွေသုံးပြီးတော့ဆောင်ရွက်နေပါတယ်။ဘောလုံးပုံစံလူလုံးတန်နာကြောက်တန်းတွေကအဲ့ဒီလိုအပ်ချက်ကိုဖြည့်ဆွတ်ပေးပါတယ်။
ရင်းနေတဲ့ဝါရီဖြစ်တဲ့ကမာကောင်လေးတွေဟာသူတို့ရှင်တန်ရဝင်းကျင်အတွက်အထောက်အကူဖြစ်စေသလိုပင်လယ်ရေတိမ်ပိုင်းတွေမှာပေါက်တဲ့ e-grass လို့ခေါ်တဲ့ရင်းနှီးပင်ရှိတွေရှင်တန်မှုအတွက်လည်းအထောက်အကူဖြစ်စေပါတယ်။ပင်လယ်သမုဒ္ဒရာကမ်းဆက်၄မီတာထက်မနည်းတဲ့နေရာမှာပေါက်တဲ့ဒီပင်တွေဟာပင်လယ်ရေနေတဲ့ဝါခရုနဲ့တခြားအကောင်မျိုးစုံရှင်တန်ပေါက်ဖွားစေဖို့အပြန်အလှန်အထောက်အကူဖြစ်စေတာပါ
။ Oysters also filter about 50
ကမာကောင်လေးတွေဟာတရက်ကိုရေကားလဲ50လောက်ကိုပြန်တန့်ပေးပါတယ်။ရေနောက်တွေကိုပြန်ကြည်လာအောင်လုပ်ပေးသလိုရေစိုးရင်ညွတ်တွေကိုလည်းပြန်တန့်ပေးနေတာပါ
။ရင်းနှီးပင်ရှိတွေဟာကံယူရန်ရေတိုက်စားမှုအပါအဝင်ပင်လယ်ရေတဲ့ဝါတွေရှင်တန်ကြီးပြင်းရဂေယစနစ်မှာအရေးပါတဲ့အတွက်ဥပဒေနဲ့လည်းအကာအကွယ်ပေးထားပါတယ်။ဒီပင်တွေဟာကမ်းဆက်ကိုရိုက်ခတ်တဲ့ပင်လယ်လှိုင်းရဲ့အရှိန်ကိုအပြော့စေသလိုအပင်တွေကြားထဲရောက်လာတဲ့သဲနှုန်းတွေကိုလည်းအငယ်ထိုင်စေတဲ့အတွက်ရေအောက်ကျမ်းပြေပို့ထူလာစေပါတယ
် Yes so the more eelgrass sits in the bay
ရင်းနှီးပင်တွေရေအောက်မှာရှိနေသမျှကယ်ယူတန်းတိုက်စားမှုတံကိုလည်းကာကွယ်ပေးတာဖြစ်ပါလေဘလို့အပင်မျိုးပဲဖြစ်ဖြစ်ကံပါတိုက်စားတာတွေမဖြစ်အောင်လို့အကာအကွယ်ပေးပါလေဒီရင်းနှီးပင်တွေဟာငါးတွေငှက်တွေအစားလေးဖြစ်ပါလေ
ကယ်လီဖိုးနီးယားတောင်ပိုင်းကမ်းခြေတွေကိုအကာအကွယ်ပေးစီမံကိန်းကနေအခုလိုတန်နာကြောက်တန်းတူတွေကိုဓတမ1ဧကအတွင်းမှသာဖန်တီးထားတာဖြစ်ပေမဲ့နောက်ထပ်10ဧကလောက်အထိတိုးချက်လုပ်ကင်သွားဖို့စီစဉ်နေပါတယ်ခင်ဗျာစီးကောင်လက်ဝဲတွေ့ရှိတာကြောင့်ဆိုပြီးဖန်စီခံထားသူတွေကိုပြန်လွတ်ပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမကြသေးခင်ကကြေညာခဲ့ပါတယ်ဒါပေမဲ့လည်းအခုလိုအမိန့်နဲ့ပတ်သက်ပြီးတော့အားနည်းချက်တွေရှိနေကြောင်းနဲ့ဒီထက်ပိုပြီးတော့ဆောင်ရွက်ပေးဖို့အခွင့်အရေးလှှရှားသူတွေကထောက်ပြကြပါတယ် ဈေးကောက်မှုကြောင့်ထောင်ဒဏ်ချမှတ်ခံရသူတွေရဲ့ဒီလုပ်ငန်းလုပ်ကင်နေသူတွေရဲ့အတုံးချမှုကိုခံရသူတွေလည်းပါဝင်ပါတယ်။စဉ်စားချင်းချိန်ငန်စွာမရှိသူတွေနဲ့ဘာကူမှတွက်ချက်စဉ်စားမနေသူတွေအတွက်တော့ဘဝနဲ့ရင်းပြီးမှကိုယ်လုပ်ရရဲ့နောက်ဆက်တွဲအကျိုးဆက်ကိုသိလာကြတာပါ။တခြားပြည်နယ်တွေကိုဈေးကြောက်ရောင်းဝယ်ဖန်ပြသူတွေကအယောင်ဝယ်ကနေရလာတဲ့ဝင်ငွေထွက်ငွေတွေကိုသူတို့ပန်ဆင်းနဲ့မထည့်ပဲတခြားသူတွေရဲ့ပန်ဆင်းကိုအသုံးပြုခဲ့ပါတယ်။
And for 9 months I deposited.
ဒါဖြစ်လာမလဲဆိုတာကိုမစဉ်းစားဘဲနဲ့ကိုလာလာကိုဗန်စီရဲမှာငွေတွေသွင်းခဲ့ပါလေ။ကျမကဆေးကြောက်အလွန်ပိုးတဲ့ကယ်လီဖိုးနီးယားပြည်နယ်အော့ကလန်မှာပဲကြီးပင်းလာတာပါ။
2009ခုနှစ်သူကောလိပ်ကျောင်းသူဘဝမှာတခြားသူတယောက်ကချင်းကပ်တိုက်တွန်းရာကနေဒီဆေးကြောက်ရောင်းတဲ့လုပ်ငန်းနဲ့ပါဝင်ပတ်သက်မိတာပါ။ပေါ်ရုံးကတော့ဆေးကြောက်လက်ဝဲတွေ့ရှိမှုအခုလိုဆက်ဆက်မှုနဲ့ဖန်ဆီးခံပြီးတဲ့နောက်ထောင်ဒဏ်ချမှတ်ခံရပါတယ်2013ခုနှစ်အရောက်မှာတော့မစင်မချင်းကားမောင်းရာကနေရဲကလိုက်လံဖန်ဆီးတာကိုခံပြီးနောက်သူ့ပေါ်ဖန်ရန်ထုတ်ထားတာကိုတိလိုက်တာပါအဲ့နောက်ဆေးကြောက်ကီလို100ကျော်ရောင်းချရမှာပါဝင်မှုအခွန်လိန်ညာမှုနဲ့ငွေမဲခွာချမှုကြောင့်ဆိုပြီးတော့ထောင်ဒဏ်ချမှတ်ခံလိုက်ရပါတယ
် It did not go far enough and for me it was a slap
ကျွန်မတို့တော့တော်ကိုမတရားဘူးလို့ခံစားရပါတယ်ထောင်နဲ့10နှစ်15နှစ်ကြာနေတဲ့တခြားမျိုးသမီးတွေနဲ့ထောင်ထဲမှာ5နှစ်လောက်နေခဲ့ရတာပါခုခါမှာတော့ဆေးကြောက်ကိုတရားဝင်အဖြစ်သတ်မှတ်လာတာကိုသတင်းတွေမှာတွေ့ရပါတယ်တကယ်လို့သာဒီအချိန်ထောင်ထဲမှာရှိနေမယ်ဆိုရင်ပို့ပြီးတော့ယူကျုံမရဖြစ်မိမှာပါ
ခုကအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမက်ဆေ့ချ်စီယုံးကလာကလေးကပြောထားတဲ့အတိုင်းဆေးကြောက်သုံးဆွဲတာကြောင့်ထောင်ထဲချက်မဲ့ခံသူတွေကိုလူငင်းချက်နာခွင့်ပေးလိုက်ပါတယ်အဲ့သူတွေဟာဆေးကြောက်သုံးလို့ဆိုပြီးတော့ရာဇဝတ်မှုကျူးလွန်တဲ့နောက်ကျောင်းရာဇဝတ်မှာမှတ်တမ်းရှိနေတာကြောင့်အလုပ်ရဖို့ခက်ခဲတာနေထိုင်စရာအိမ်မရနိုင်တာနဲ့ပညာရေးနဲ့ပတ်သက်တဲ့အခွင့်အလမ်းတွေလည်းဆုံးရှုံးနေရတာကြောင့်နောက်တစ်ကြိမ်အခွင့်အရေးတည့်ရပေးဖို့ဘိုင်ဒန်ဆွေးရကဆောင်ရွက်လာတာပါဒါပေမဲ့လည်းသမ္မတဘိုင်ဒန်ရဲ့အမိန့်နဲ့မှာလူရမှုနဲ့တခြားသူတွေကိုလက်ရောက်ကျူးလွန်တာမျိုးမရှိဘဲဆေးရောက်အနေချင်းလက်ဝယ်တွေ့ရှိသူတွေသာအကျုံးဝင်ပြီးတော့ဖြန့်ဖြူးရောင်းချသူတွေမပါဝင်ပါ
ဘူး
ဆေးကြောက်ဝယ်သူတွေအားလုံးကိုလူငင်းချမ်းသာခွင့်ပေးပြီးရောင်းတဲ့သူကြတော့ပြင်းပြင်းထန်ထန်အရေးယူခံရပါတယ်လက်ဝယ်ရှိသူတွေအခုအခါအဖမ်းမခံရတော့ပေမဲ့ရောင်းချသူတွေကိုအပြစ်ပေးတာမျိုးကတကယ်အဆင်ပြေမဲတယ်လို့ရပ
ါလက်ချက်ပဲဟာ2019ခုနှစ်အချင်းထောင်ကပြန်လွတ်လာပြီးတဲ့နောက်အလုပ်ဝင်လုပ်တဲ့အခါမှာလဲသူ့ရဲ့ရာဇဝတ်မှုနောက်ကျောင်းရာဇဝင်ကြောင့်အလုပ်ပြုတ်သွားပြန်ပါတယ်ဒါပေမဲ့လည်းကူကသမရရဲ့အမိန့်ကြောင့်လူတော်များများပြစ်ဒဏ်ကလွတ်မြောက်လာတဲ့အပေါ်သူကကြိုဆိုပါတယ်အခုလိုလွတ်ပေးလိုက်တာဟာကနေဦးခြေလမ်းဖြစ်ပြီးနောက်ထပ်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လဲသူကလူလာနေပါတယ်ခင်ဗျာဘာလို့တင်ပို့တဲ့ရွှေဖြုံသီးစစ်သူဘူ85ရာဂိုင်နှုံလောက်အတွဲရွှေဖြုံသီးတွေဟာအမေရိကန်ပြည်အောင်စု Illinois ပြည်နယ်ကစိုက်ခင်းကနေထွက်တာပါအခုခါစိုက်ပျိုးရေးသမားတွေဟာထွန်းရဲစိုက်ပျိုးရဲ့အခါထွက်လာတဲ့ကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေလျှော့ချဖို့ကြိုးစားနေတယ်လို့ပြားလိပ်ပြားစတဲ့အကောင်ငယ်လေးတွေကိုဆွဲဆောင်ပြီးအထွက်တိုးအောင်လုပ်နေပါတယ်
အဲ့ there's a male and a female
ဘာမှလည်းအဖိုးမရှိပြီးပြားတွေကဝက်မုံလေးတွေကိုကူးလူးတည်ဆောင်ပေးပါတယ်ဝက်မုံတွေကူးပေးရင်ရွှေဖြုံသီးလည်းအထွက်တိုးပါတယ
်နှစ်ပေါင်း150တန်တန်းရှိပြီးဖြစ်တဲ့ Libis Sitobu Company ကစိုက်ခင်းနေမှာမြေစီလွှာတွေပူကောင်းလောင်အတွက်စိုက်ပျိုးရေးသမားတွေကိုအခုလိုအကူအညီပေးဆောင်ရွက်နေတာပါဒီကုမ္ပဏီကနေ Illinois ပြည်နယ်အတွင်းနှစ်စဉ်ရွှေဖြုံသီးတန်ချိန်300,000လောက်ထွက်ပါတယ
် last 3 years I've been raising
လုံးခဲ့တဲ့၃နှစ်အတွင်းဧက200လောက်ရွှေဖြုံသီးစိုက်တာမှာတန်20ကနေ26တန်အထိထွက်ပါတယ
်ဒီစီဇန်ကို2021ခုနှစ်မှာစတင်ခဲ့တာဖြစ်ပြီးစိုက်ခင်းပေါင်း38ခုဧကပေါင်း6000မှာစမ်းသပ်စိုက်ပျိုးခဲ့တာပါအမေရိကန်ပြည်ထောင်စုကထွက်တဲ့ကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေ17ရာခိုင်နှုန်းဟာစိုက်ပျိုးရေးကဏ္ဍကဖြစ်ပြီးဒီပမာဏဟာလူနေအိမ်တွေနဲ့ရုံးတွေကထွက်တဲ့ပမာဏလောက်ရှိနေတာပါခင်ဗျာ
ကူအောင်တင်ဆက်တဲ့တူတာဆိုလင်အမေရိကန်တခွင်အစည်းအဝေးအပြီးမှာတော့အခုတခါသိပ္ပံနဲ့နီးပညာကဏ္ဍကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်ခင်ဗျာ
နောက်နာကမှာရေကဘာကိုဝင်တိုက်တဲ့အုတ်ကပြန်တယ်ကိုကဘာကနေဝေးရကိုလမ်းကြောင်းပြောင်းပေးဖို့အတွက် NASA American အာကာသစူဇန်ရေးဖွဲ့ရဲ့စမ်းသပ်မှုဟာမှန်ထားတာတဲ့ပို့ပြီးအောင်မြင်တဲ့အကြောင်းဒီတစ်ပတ်မှာပြောပြပေးရစီ NASA ကထုတ်တင်လိုက်တဲ့ Dead Agatha ရင်ကလေးဟာ Didymos လို့နာမည်ပေးထားတဲ့ဂျိုးသင်ကလေးကိုပတ်နေတဲ့ဥက္ကာပြန်လသင်ကလေး Demophos ကိုဝင်တိုက်ပြီးမူလလမ်းကြောင်းကိုအပြောင်းလဲဖြစ်အောင်လုပ်ပေးနိုင်တယ်လို့ နာဆာရဲ့ debt ဆန်းသက်မှုကတက်တည်ပြနိုင်တာကြောင့်ဒါဟာမြေကမ္ဘာကိုကာကွယ်ဖို့အတွက်ကြိုးစားရမှာအရေးပါတဲ့အောင်မြင်မှုတစ်ခုဖြစ်တယ်လို့ Washington DC ကနာဆာစီမံခန့်ခွဲတာဝန်ခံ Bill Nelson ကပြောပါတယ
် Now this is a watershed moment for planetary defense and a watershed moment for humanity
ဒါဟာမြေကမ္ဘာကာကွယ်ရေးစနစ်တွေရောလူသားတွေအတွက်ပါအရေးပါတဲ့အပြောင်းအလဲဖြစ်ရတစ်ခုဖြစ်ပါတယ်
planetary defense လို့ခေါ်တဲ့မြေကမ္ဘာကာကွယ်ရေးစနစ်အတွက်ပထမဆုံးလက်တွေ့ဆန့်သက်မှုဟာ American dollar တန်ပေါင်း300အစိတ်လောက်ကုန်ကြတာဖြစ်ပြီးနောက်အနာဂတ်မှာမြေကမ္ဘာကိုဝန်တိုက်မဲ့အလားအလာရှိတဲ့အုတ်ကာပြန်တွေကိုကမ္ဘာကနေဝေးရာကိုလမ်းကြောင်းပြောင်းပေးနိုင်မလားဆိုတာကိုဆန့်သက်တာဖြစ်ပါတယ
် And now the team has confirmed that the spacecraft's impact altered the Dimorphos orbit around Didymos by 32 minutes
အခုလိုဒတ်အာကာသယာဉ်ဝင်တိုက်ခဲ့ရာကြောင့် Didymos ဂြိုလ်တင်ကိုပတ်နေတဲ့ Dimorphos လတိန်ကလေးရဲ့လမ်းကြောင်းကိုအောင်မြင်ပြောင်းနိုင်ခဲ့ပါတယ်။17နာရီနဲ့55မိနစ်ကြာအောင်ပတ်နေရာကနေအခု17နာရီနဲ့23မိနစ်ပဲရှိအောင်ပြောင်းပေးနိုင်ခဲ့တာပါ
။ဟုတ်ပါတယ်။ဒတ်နဲ့ဝင်တိုက်ရင်သူ့ပတ်လမ်းဟာ10မိနစ်လောက်ကျော်သွားနိုင်မယ်လို့ငကူကခန့်မှန်းထားပေမဲ့အခုတော့32မိနစ်တောင်ပြောင်းသွားတာမို့ညှံမှန်းထားတာတည်းပိုးပြီးအောင်မြင်နေတယ်လို့ဒါကကမ္ဘာကိုဘယ်ဥက္ကာပြန်မဲ့ဝင်လာလား။ NASA ဘက်ကအသင့်ဖြစ်အောင်စူးစမ်းနိုင်တယ်ဆိုတာပြနေတယ်လို့လည်း Nelson ကပြောပါတယ်။ Jet Agatha ရင်ကို Suicide Mission ဖြစ်နေဆဲလွတ်တာဖြစ်ပြီးသူဟာ65833 Dimorphos လတဲ့ကလေးကိုဝင်တိုက်ပြီးပျက်စီးသွားတာဖြစ်ပါတယ်။ဒါပေမဲ့ဒီဂျိုနာမှာ Jet ကနေပြစ်ချထားတဲ့ဒီစမ်းသပ်မှုကိုမှတ်တမ်းတင်တဲ့ဂျိုရူအသေးစား Lysia Cube ကနေရတဲ့အချက်လက်တွေအရဒီလတဲ့ကလေးရဲ့ပတ်လမ်းကိုပြောင်းအောင်စူးစမ်းမှုဟာညှမ်းမှန်းထားတဲ့ရက်လက်ပိုကောင်းနေတယ်လို့ဝင်တိုက်ပြီးနှစ်ပတ်ကြာအောက်တိုဘာ7ရက်မှာ NASA ကနေသတင်းထုတ်ပြန်ပါတယ်။ NASA ရဲ့မြေကမ္ဘာကာကွယ်ဆိုင်ရာမဟာဗျူဟာရဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့ Jet ဆန်းသက်မှုကို Maryland ပြည်နယ် Laurel မှာရှိတဲ့ John Hopkins အသုံးချယူပဗေဒဌာနမှာတည်ဆောက်ပြီးစီမံခန့်ခွဲတာဖြစ်ပါတယ်။ Jet ဆန်းသက်မှုဟာနိုင်ငံတကာပူးပေါင်းဆောင်ရွက်မှုတစ်ခုလည်းဖြစ်ပါတယ်။ Italy အကဒါစူဇိုင်းဌာန ASI ရဲ့ Lysia Cube လို့ခေါ်တဲ့ Jet အတွက်ဥက္ကာပြန်ပုံရိပ်ရိုက်ကူးတဲ့အာကာသယာဉ်နဲ့ Jet အာကာသယာဉ်က Dimorphos ဥက္ကာပြန်တွဲကိုဝင်တိုက်မှုကြောင့်ဖြစ်လာတဲ့နောက်ဆက်တွဲဖြစ်စဉ်တွေကိုစုံစမ်းဖော်ထုတ်မဲ့ HERA Investigation လို့ခေါ်တဲ့ဥရောပအာကာသအေဂျင်စီ ESA ရဲ့စုံစမ်းစစ်ဆေးရေးအပြင်သိပ္ပံပညာရှင်အများအပြားပါဝင်ဆောင်ရွက်နေတာဖြစ်ပါတယ်။အင်္ဂါဂျိုးနဲ့ဂျက်တဘရီဂျိုးကြားမှာဥက္ကာပြန်ကပတ် Asteroid Belt ရှိပါတယ်။အဲ့ဒီမှာဥက္ကာပြန်တောင်းတဲ့ခြေရှိနေတာဖြစ်ပြီးသူတို့ဟာအင်္ဂါဂျိုးနဲ့ဂျက်တဘရီဂျိုးနဲ့မကပဲကမ္ဘာရှိကိုပါရောက်လာလို့ရှိပါတယ်။တကယ်လို့ဥက္ကာပြန်တွေကကြီးမားတဲ့အဆိုင်ခဲကြီးကမ္ဘာကိုဥတီလာပြီးဝင်တိုက်မယ်ဆိုရင်လူသားတွေအတွက်အန္တရာယ်ရှိနေတာကြောင့်ဒါကိုကာကွယ်နိုင်အောင်သိပ္ပံပညာရှင်တွေစူးစမ်းနေကြတာဖြစ်ပြီးဒီဥက္ကာပြန်တွေကမ္ဘာကိုမရောက်ခင်ဒုံးကျည်နဲ့ပစ်ခတ်ဖြစ်စီဖို့သူတို့ကမ္ဘာကိုဝင်မတိုက်ခင်လမ်းကြောင်းပြောင်းပေးဖို့အပါအဝင်နည်းမျိုးစုံကိုစဉ်းစားတွေ့ချင်နေကြတာပါဒီဥက္ကာပြန်တွေကိုလမ်းကြောင်းပြောင်းပေးလို့ရမယ့်အသည့်အောင် NASA ကဓာတ်ဆန်းသက်မှုကိုလုပ်တာဖြစ်ပါတယ်သူတို့ဟာမော်တော်ကားအသေးအစီအရွယ်ရှိတဲ့ကီလိုဂရမ်900လောက်လေးတဲ့ဓာတ်အာကာသယာဉ်ကိုမနစ်ကနိုဗ ెంబ ာ24ရက်မှာ SpaceX ရဲ့ Falcon 9ဒုံးပျံနဲ့လွှတ်တင်လိုက်တာဖြစ်ပြီးဆယ်လကြာအခု2022စက်တင်ဘာ26ရက်မှာ Dimorphos လို့ခေါ်တဲ့ဥက္ကာပြန်ဒေးလေးကိုဝင်တိုက်တာလို့အလနိုက်ပြည်နယ်ကနက္ခတ္တဗေဒပညာရှင်ဒေါက်တာဝင်းတာထွေးကပြောပါတယ
်။သူတို့ကအခုကလေဟိုကဥက္ကာပြန်ဒွဲလို့ခေါ်မှာပေါ့နော်။ဟိုသူကဒါကြောင့်မလို့ပြောတော့ခေါ်တာ။ဟာ Dimorphos လို့ခေါ်ရဲ့စိတ်ပုံနဲ့ရှိတဲ့ဥက္ကာပြန်အသေးလေးသူကဘယ်လောက်ပဲရှိရဆိုရင်ပင်ငါ25ဒီလောက်ပဲဒိုင်းလိုက်ရှိရလေးကသူ့ရဲ့ဟိုပင်ကိုဥက္ကာပြန်ဖြစ်တဲ့ Dimorphos ဆိုတဲ့ဥက္ကာပြန်သူကြောက်တော့ဟိုမိုင်ဝက်လောက်ရှိတယ်။အဲ့ဒီသူပတ်နေတာသူကဆက်နေနေရတခါပတ်နေတာအဲ့ဒါကိုသူကရွေးချယ်ပြီးတော့အတူတူလေကဘာကိုအန်ရယ်ပြို့ဖြစ်နေလာကြမဟုတ်ဘူးသူတက်တက်ကိုရှိနေတာအဲ့ဒါကိုသူကရွေးချယ်ပြီးတော့စမ်းကြည့်တာပေါ့အဲ့တော့ဘာလို့လဲဆိုတော့ခုနကသူပတ်နေတဲ့ဒီနက်ဆက်ဆိုတဲ့အားလေးကိုဝင်တိုက်ကြည့်တာသူကဒီကနေပြီးတော့ 6.8 တန်းမှန်ကြီးတော့အဝေးမှာရှိတဲ့ဟာကိုအဝေးကလှပ်ပြီးစမ်းကြည့်တာအဲ့တော့စမ်းကြည့်တဲ့အခါကျတော့လေသူကအခုချက်ချင်းပြစ်တယ်ခုလာရုပ်ချင်းပြစ်လို့မရဘူးဒါထောက်2022ခုနှစ်ထဲကနိုဝင်ဘာ22ရက်နေ့ကထုတ်လိုက်တာအခုစက်တင်ဘာလ26ရက်နေ့မှာတော့ပြည့်ရတိုက်တာအဲ့တော့ခုနကဟိုပတ်နေတဲ့ Dimorphos ဆိုရဲဒီလာပင်လေးဝင်တိုက်တာ ဝင်တိုက်တော့လေသူကလေတဆက်ကောင်လေးမိုင်နေတယ်တဲ့ဆိုတော့ဘယ်လောက်ရှိတယ်ဆိုတော့ဟိုပါလေ14000မိုင်းဆောက်အောင်ဆိုတော့တနာယုံမိုင်ပေါင်း14000လေးဝင်တိုက်တော့ကြီးကြီးကြီးကြီးတိုက်တာဆိုတော့မဟုတ်ဘူးသူကသူ့လိုက်တာလေးဟိုကခပ်ပြင်းပြင်းလေးပဲလှုပ်လိုက်တာအဲ့ဒါလေးကဝင်တိုက်ကြည့်လိုက်တယ်တိုက်ကြည့်လိုက်ပြီးတော့ဒါဟိုလည်းတွေ့ပြီအတိုက်တာလည်းတွေ့ရတယ်ဆိုတော့ကိုအဆောင်ဆုံးတွေ့တာတော့ခုနအီတလီယန်ဟိုဟို observer ဘာသူ scientist တွေနဲ့တွေ့တွေ့တယ်အခုဟို herbal ကတော့ James Watt တော့သူတို့ဓာတ်ပုံလေးရိုက်ထားတယ်ဒါပေမဲ့လို့ခုနပြောလို့ဘာအကျိုးရှိလဲဘာအဖြစ်ရှိလဲအဖြစ်ချက်ချင်းမသိသေးဘူးအဲ့ဒါညနာလောက်ဆောင်ကြည့်ရမယ်ခုနပတ်နေတဲ့ပတ်လမ်းရဲ့လမ်းကြောင်းတွေ့ရှိသွားလားအဲ့ဒါအဓိကကိုကျွန်တော်သိချင်တယ်အဲ့ဒါလေခုန negotiate နေတဲ့ဒီလမ်းကြောင်းတွေကိုဒီအောင်ဝင်တက်လိုက်တဲ့ကြောင့်မလို့ဘလောက်ဖြစ်လမ်းကြောင်းကြောင်းသွားလဲ။ဟုတ်ကဲ့နည်းနည်းလေးပဲတိုက်ပြီးမှဒင်းဒင်းကြောင်းနေဆိုရင်ကြီးကြီးကြီးကြီးကြီးကြောင်းပါ။အဲကျွန်တော်ကဒီကနေပြီးတင်ငါးစာကြည့်တာ။အဲ့တဘောပဲ။ဒီမှာပြောလို့ပဲ။နာမည်နှစ်ပြားတွင်မှာဘုလို့ကြီးရဲ့ဟိုမိုင်ဟိုမိုင်ပြားငါးစလောက်ရှိတဲ့ SIG မလောက်နိုင်သေးဘူး။ဒါကတော့ကျွန်တော်တို့အခုတော့တော့ဆရာအဖြစ်တွေ့ရှိကြရအောင်။ဒါပေမဲ့လို့မပြောနိုင်ဘူးလေ။ဒါတကယ်လို့ပြားနောက်ပိုင်းမှာကိုကအခုတည်းကပြန်လှုပ်ထားတော့ဘယ်တော့ပိုင်းမှာဘာဖြစ်မလဲဆိုတော့ပြတ်စုံကြည့်တဲ့ခါကျမှအော်ဒီနည်းအပြင်ဘာအကျိုးရှိလဲဆိုတော့နောက်ပိုင်းတော့ကိုဟိုကိုကကြိုတင်ပြစ်စမှုတွေလှုပ်ထားတဲ့မျိုးတွေအဓိကပါပြတ်စုံကြည့်ရတဲ့ဘောပ
ါဒေါက်တာဝင်းတာထွေးရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော်
စကြဝဠာလေးကဒီဥက္ကပြန်ကြီးရဲ့အန်ဒီရဲ့အကြောင်းအရာနဲ့ပတ်သက်လို့သိပ္ပံနဲ့နှီးပညာကဏ္ဍမှာဒေါက်ကင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ VO ရထုတ်လင်းချက်အနေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြရင်လည်းဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ့် email လေးစာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါက်ကင်မျိုးသက်ပြောပြမှာဖြစ်ပါတယ်ဗျာ
ရုရှားတပ်တွေကယူကရိန်းမြို့ကြီးတွေကိုဆက်လက်ပစ်ခတ်တိုက်ခိုက်နေတာဖြစ်ပြီးယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့ခါခီယက်မှာဆိုမစ္စိုင်းတုံးကြီးအနည်းဆုံး၄ဆင်းပစ်ခတ်ခဲ့ပါတယ်။ယူကရိန်းကလည်းရုရှားနိုင်ငံတဲ့ကိုအမြောက်နဲ့ပြန်လည်ပစ်ခတ်ခဲ့တဲ့အတွက်လက်နက်သုံးလောင်းစုံတစ်ခုကိုထိမှန်ခဲ့ပါတယ်။ရုရှားရဲ့ Belgorod Data ကလက်နက်သုံးလောင်းစက်ရုံမှာတောက်ကြန်တွေကပောက်ကွဲမှုတွေဖြစ်ပွားတယ်လို့သတင်းတွေမှာဖော်ပြတယ်လို့ Data အုပ်ချုပ်ရေးမှူးကလည်းအတည်ပြုပါတယ်။ယူကရိန်းနိုင်ငံမှာအင်တာနက်ဝန်ဆောင်မှုပေးနေတဲ့ Starlink အင်တာနက်လိုင်းအတွက်သူပိုင်ဆိုင်တဲ့ SpaceX Rocket ကုမ္ပဏီကနေအကန့်အသတ်မရှိငွေကြေးထောက်ပံ့တာတွေဆက်ပြီးမလုပ်နိုင်တော့ဘူးလို့ကမ္ဘာကျော်ဘီလီယံနာတထည်ကြီး Elon Musk ကတောက်ကြနေမှာပြောကြားလိုက်ပါတယ်။ရုရှားရဲ့ကျူးကျော်စစ်ကိုရင်ဆိုင်နေရတဲ့အချိန်ကာလအတွင်းမှာယူကရိန်းအရက်ဖက်နဲ့စစ်ဖက်အတွက်အင်တာနက်တွေမှာသုံးဖို့ Starlink အင်တာနက်ကအကူအညီတွေပေးနေတာလည်းဖြစ်ပါတယ်။မြန်ကိုရီးယားဟာ24နာရီအတွင်းမှာပဲနောက်ထပ်ပယ်တင်းတက်ဒုံးကြီးစမ်းသပ်ပြစ်လွတ်တာစစ်လေရင်တွေစစ်လွတ်တာနဲ့ကိုရီးယားကျွန်းဆွယ်နှစ်ဖက်ကမ်းရိုးတန်းတစ်လျှောက်အမြောက်နဲ့အချက်ပေါင်းများစွာပြစ်ခတ်တာအပါအဝင်တိုက်ခိုက်မှုတွေကိုဇက်ဆိုင်လှုပ်ဆောင်နေပါတယ်။တောင်ကိုရီးယားပူရဲစီဥစည်းချုပ်များရဲ့အခြေခဲကတော့အရှိတ်ဘက်နဲ့အနောက်ဘက်ကမ်းရိုးတန်းတစ်လျှောက်ညနေ9နာရီက9နာရီအတွင်းမြန်ကိုရီးယားဘက်ကနေအမြောက်နဲ့အချက်ပေါင်း390လောက်ပြစ်ခတ်ခဲ့တယ်လို့တောက်ကြတဲ့ညမှာပြောပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့ကာကွယ်ဆိုင်ရာမြင့်တင်မှုစူးစမ်းမှုတစ်စိတ်တစ်ပိုင်းအနေနဲ့အမေရိကန်ပြည်ထောင်စုကနေဒေါ်လာ100အကူအညီပေးလိုက်တယ်လို့ဖိလစ်ပိုင်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးမေရီကေကာဆင်ကတောက်ကြနေမှာပြောကြားလိုက်ပါတယ
်။ကျေးဇူးပါခင်ဗျာ။တင်းချင်းညုတ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့ခင်အတွက်အစီအစဉ်ထုတ်လို့ရင်းမှုကတော့ကုဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ။အသံပိုင်းဆိုင်ရာရုပ်သံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့John Walker တို့ဖြစ်ကြပါတယ် VOA ရဲ့မြန်မာပြည်စနေနေ့မနေ့ခင်အစီအစဉ်တွေကိုလိုင်းဒိုမီတာ2440 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်းဆန္ဒပြည့်ဝနိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.